Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOE American တန်ရဲ2024ခုနှစ်ဩဂုတ်လ14ရက်နေ့ဗုဒ္ဓဟူးနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီထိ American ပြည်တော်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်မသင်္ကီထိုက်ပါရှင်။
ရုရှားရဲ့ gas data ကိုရေရှည်ထိန်းချုပ်ထားဖို့မရှိဘူးလို့ Ukraine ဘက်ကပြောပါတယ်။ Israel Hamas အစုံသက်ရေး American, Qatar နဲ့ Egypt ကဆောင်းရနေတာကိုထောက်ခံကြောင်းပြင်သစ် Germany နဲ့ Britain တို့ကပူရဲထုတ်ပြန်ပါတယ်။ American စီကအပါချီတပ်ရဟတ်ယာဉ်96စီးဝယ်ယူမဲ့ဒေါ်လာ30ဘီလီယံသမုတ်ရှိစာချုပ်ကိုပိုလန်ကအင်္ဂါနေ့ကလက်မှတ်ရေးထိုးလိုက်ပါတယ်။
တောင်သာမြို့ကစစ်ကောင်စီတပ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်ခဲ့တဲ့အချိန်နဲ့ဒီဝနိုင်ငံခြားရေးဝန်ကြီးဝမ်ယီရဲ့မြန်မာခီးစင်ပေါ်ရှုမြင်ချက်ဆရာဂရီဂိုရိုသတင်းတွေပြီးမှတင်ပြပါမယ်။ American Democrat ဒုတိယသမ္မတလောင်းတင်ဝော့စ်ရဲ့တရုတ်အတွေ့အကြုံစတဲ့နိုင်ငံတကာရေးရာတွေကိုလည်းတင်ပြပါမယ်။ပတ်စဉ်ကဏ္ဍတွေထဲမှာတော့မြေကြီးဩဇာ Ukraine မြန်မာနှိုင်းယှဉ်ချက် American နိုင်ငံရေးအကြောင်းတည်ကောင်းစီရန်နဲ့ကမ္ဘာတစ်လွှာခီးသွားအစီအစဉ်တို့ကိုထုတ်လွှင့်မှာဖြစ်ပါတယ်။အခုတော့ဥတီမောင်တန်ကသတင်းတွေပြောပြပေးပါအောင်ရှင်။
ရုရှားရဲ့ gas data ကိုရေရှည်ထိန်းထားဖို့စိတ်မဝင်စားကြောင်းယူကရိန်းကအင်္ဂါနေ့မှာပြောလိုက်ပါတယ်။ဒါပေမဲ့အခုချိန်မှာယူကရိန်းရှေ့ပိုင်းကိုရုရှားတပ်ပြီးပို့ပြီးပို့ဖို့ကြိုးစားနေတာတွေဒါကြောင့်ခက်ခဲသွားနိုင်ပါတယ်လို့ယူကရိန်းကပြောပါတယ်။ရုရှားလိုမဟုတ်ဘဲယူကရိန်းကတခြားသူတွေရဲ့ပစ္စည်းဥစ္စာမလိုပါဘူးလို့ယူကရိန်းနိုင်ငံရေးဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူဂျော်ဂျီတခီကကစ်ပြုံမှာသတင်းတောက်တွေကိုပြောပါတယ်။ကိုလူဒုကိုသာအကာအကွယ်ပေးလိုတာဖြစ်ပါတယ်လို့သူကဆိုပါတယ်။တရားမြတ်တဲ့ငြိမ်းချမ်းပြန်လည်ရရှိဖို့ရုရှားကသဘောတူတာနဲ့ယူကရိန်းတပ်ဖွဲ့တွေကရုရှားထဲစီးနင်းတိုက်ခိုက်တာပြီးရပ်မှာပါလို့သူကသတင်းတောက်တွေကိုပြောပါတယ်။ဒါပေမဲ့ငြိမ်းချမ်းဆွေးနွေးပွဲကအခုထိတော့မမြင်ရသေးပါဘူး။ gas ဒေသကိုစစ်ဆင်တာကြောင့်ရုရှားဟာယူကရိန်းရဲ့ Donetsk ဒေသကိုနောက်ထပ်တပ်တွေမပို့နိုင်တဲ့အတွက်စီရေးထောက်ပံ့မှုခက်ခဲသွားစေနိုင်တာကိုအထူးသတိထားပြောသင့်ပါတယ်လို့ယူကရိန်းသမ္မတ Volodymyr Zelensky ကပြောလိုက်ပါတယ်။ဂျော်နာဂရက်ကယူကရိန်းနယ်ထဲကရုရှားကgas data ကနေလက်နဲ့ကြည့်ပစ်ခတ်မှု2000ကြော်ပစ်ခဲ့တယ်လို့လဲဇလန်စကီကဆိုပါတယ်အဲဒီနေရာတွေကိုယူကရိန်းကအခုသိမ်းလိုက်တာဖြစ်တယ်လို့ပြောပါတယ်ဒဇာကအစ္စရေးတယောက်ကိုဟာမတ်စ်အဆောင်တယောက်ကတပ်ပစ်လိုက်ပြီးဒဇာက2ယောက်လည်းဒဏ်ရာသွားခဲ့တယ်လို့ဟာမတ်စ်ကပြောပါတယ်ပါလက်စတိုင်းတွေကိုအစ္စရေးကအစုလိုက်အပြုံလိုက်တပ်ဖြတ်မှုကြောင့်ဒဇာကအဆောင်ကတတ်လိုက်တာဖြစ်တယ်လို့ဟာမတ်စ်အဖွဲ့ပြောရေးဆိုခွင့်ရှိသူအဘူအိုဘိုင်ဒါကပြစ်တင်ဝေဖန်ပြောဆိုလိုက်ပါတယ်ဇာကအစ္စရေးအမျိုးသမီးနှစ်ယောက်လည်းတီးခြားဖြစ်ရမှာဒဏ်ရာရရှိသွားခဲ့တယ်လို့သူကဆိုပါတယ်။ဒီပတ်ထဲမှာကြားခင်မှာပဲအီရန်ကတိုက်ခိုက်လာမှကိုအစ္စရေးနဲ့သူ့မဟာမိတ်တွေပြင်ဆင်ထားကြဖို့အိမ်ပြီးတော့အမျိုးသားလုံခြုံရေးပြောရေးဆိုခွင့်ရှိသူဂျော့ဂါဘီကတင်းလာနေ့ကတတိပေးလိုက်ပြီးတဲ့နောက်အခုဖြစ်ရကဖြစ်လာခဲ့တာပါ။အဝေးတိုင်းတောင်ကြီးဖြစ်နေတဲ့ရေဟုတ်သင်းပေါ် USS Georgia ကိုလေရင်တင်သင်းပေါ် USS Abraham Lincoln ရဲ့အုပ်စုကစောင့်ရှောက်ပေးပြီးအရှိလေဘိုင်းမှာတာဝန်ချထားဖို့ American Cargo ဝင်ကြီး Wright Austin ကတနင်္ဂနွေနေ့မှာအမိန့်ပေးခဲ့ပါတယ်။ဒါကအီရာကိုသတင်းစကားပလိုက်တာဖြစ်ပါတယ်လို့ပင်တခွန်ပြောရေးဆိုခွင့်ရှိသူဘိုဘူးချုပ် Pat Ryder ကဆိုပါတယ်။အီရန်တပ်တွေကတိုက်ခိုက်ရေးအနေအထားကိုယူဖို့ရွှေ့ပြတ်ထားခဲ့ကြပြီလို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကအမည်အဖော်မခံဘဲ VOA ကိုပြောပါတယ်။ဆလာဂျာအစ္စရေးဟာမတ်စ်ဘွယ်ဆုံးသက်ဖို့အမေရိကန်ကာတာနဲ့အီဂျစ်ညီနိုင်းသူတွေကနောက်ဆုံးလှုပ်ဆောင်နေကြတာကိုထောက်ခံကြောင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကအင်္ဂါနေ့မှာပူးတွဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကြေညာချက်ကိုပြင်သစ်သမ္မတအီမနျူအယ်မက်ခရွန်ဂျာမန်ဝန်ကြီးချုပ်အိုလက်ရှော့စ်နဲ့ဗြိတိန်ဝန်ကြီးချုပ်ကီယာစတာမာတို့လက်မှတ်ရေးထိုးထားကြတာပါ။ဟာမတ်စ်ဖန်ဆီးထားတဲ့ဒဇာငန်တွေလွတ်ပြေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေကိုအခန့်အမှန်ရှိပို့နိုင်ဖို့လည်းသူတို့ကတောင်းဆိုလိုက်ကြပါတယ်။အီရန်ကိုလည်းလက်တော့ပဲပြမှုပြောလိုက်ပါတယ်။ညီနိုင်းဆွေးနွေးပွဲကိုကြာတာပြတိနေမှာပြန်ဆနိုင်မယ်လို့မျှော်လင့်ထားကြတာပါ။အစ္စရေးဖန်ဆီးထားတဲ့ပါလက်စတိုင်းအကျဉ်းသားတွေနဲ့ဟာမတ်စ်ဖန်ထားတဲ့ဒဇာဂန်တွေကိုလဲလှယ်ဖို့အဆင့်30ပါသဘောတူညီချက်တရက်ကိုရရှိအောင်လက်များစွာကြိုးစားနေကြတာလည်းဖြစ်ပါတယ်။ဒါပေမဲ့တနင်္လာနေ့ညနေပိုင်းတုန်းကတော့အကျွေးအဆင့်သတ်မှတ်တဲ့ကုမ္ပဏီကြီး၃ခုအနက်ကတစ်ခုဖြစ်တဲ့ Fitch Ratings ကအစ္စရေးရဲ့အကျွေးပေးရအောင်ယုံကြည်နိုင်မှုကိုအဆင့် A+ ကနေ A ကိုလျှော့ချလိုက်ပါတယ်။ဂါဇာပဋိပက္ခက2025အထိကောင်းကောင်းကြီးကြာသွားနိုင်ပြီးကျယ်ပြန့်သွားမဲ့အန္တရာယ်ရှိနေတယ်လို့ Fitch ကသုံးသပ်လိုက်ပါတယ
်။ VOA မြန်မာပ ာရဲ့မနေ့ကင်းစီစဉ်တွေကို24နာရီထုတ်လွှင့်ပေးနေတဲ့လူလူမိတ်ဆွေရုပ်သံလိုင်းကနေဖမ်းယူကြည့်ရှုနိုင်ပါတယ်ရှင်။လူလူမိတ်ဆွေရုပ်သံလိုင်းကို Utelsat 70B Asia Beam ဂျိုရု Channel 101ဒါမှမဟုတ်လေ Thai Com 6 ဂျိုရု Channel 123လို့ကနေဖမ်းယူကြည့်ရှုနိုင်ပါလိမ့်။ဒါ့အပြင် View မြန်မာပိုင်း Facebook နဲ့ YouTube စာမျက်နှာတွေကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်။
ပြောရရုပ်တရံမနခင်တရင်တွေကိုဆက်လက်ကြေညာနေပါတယ်။အမေရိကန်ကုမ္ပဏီ Boeing စီက Apache တိုက်ရဟယင်96စီဝယ်ယူမဲ့ဒေါ်လာ10ဘီလီယံတမှုရှိစာချုပ်ကိုပိုလန်ကအင်္ဂါနေ့မှာလက်မှတ်ထိုးလိုက်ပါတယ်။2022ခုနှစ်အင်ဒီယန်ယူကရိန်းကိုရုရှားကကျူးကျော်ခဲ့ပြီးကြတဲ့ကပိုလန်နိုင်ငံဟာသူ့ရဲ့လက်နက်ကိုင်တပ်တွေခင့်မိဖို့အချိန်မြင့်လှုပ်ဆောင်နေခဲ့တာပါ။စစ်တပ်ကိုလက်နက်တပ်ဆင်ပြောင်းလဲရမှာဒီနေ့ဟာသမိုင်းမှတ်တမ်းနေ့ဖြစ်ပါတယ်လို့ကာကွယ်ဝန်ကြီးဝါလီဆောကိုရှိနေကိုမစကအပါချီတိုက်ရေရဟယင်တွေထားရှိမဲ့ Inoroco လေတပ်စခန်းမှာတရင်တော့တွေကိုပြောပါတယ်အမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနနဲ့အောက်လွှတ်တော်တို့ကအပါချီရဟယင်တွေရောင်းဖို့မိနစ်3ကခွင့်ပြုခဲ့တာပါဒါဟာမကြာမီရက်တွေအတွင်းပိုလန်နဲ့အမေရိကန်တို့လက်မှတ်ထိုးခဲ့ကြတဲ့စာချုပ်တွေထဲမှာနောက်ဆုံးဖြစ်ပါတယ်တောက်ကြနေတုန်းကတော့ဝေဟင်ကနေဝေဟင်ကိုပြစ်တဲ့ AIM 120C AMRAAM ဒေါဂျီတွေရာချီဝယ်ယူမဲ့သဘောတူညီချက်ကိုပိုလန်ကကြေညာခဲ့ပါတယ်တနင်္လာနေ့တုန်းကလည်း American Design Patriot လေကြောင်းရန်ကာကွယ်ရေးပစ္စည်း48စင်းတိစောက်ဖို့စာချုပ်ကိုကြေညာခဲ့ပါသေးတယ်။ပူလန်ကဒီနေ့ကာကွယ်ရေးအသုံးစရိတ်ကို budget ရဲ့400ခန့်နှုန်းကျော်ထိတိုးမြှင့်ခဲ့တာပါ။ Israel ဆိုအဖွဲ့ဝင်လက်ရာဇုံဝင်ကြီးရဲ့လောက်ရောက်ကိုလက်မခံနိုင်ဘူးလို့ American ကပြောလိုက်သလိုဂူလာတမဂါကလည်းဒါဟာလွန်လွန်ကဲကဲရန်စတာဖြစ်တယ်လို့ပြောလိုက်ပါတယ်။သူတို့ဌာနအသီးသီးမှလုပ်တဲ့သတင်းစာရှင်းလင်းပွဲတွေမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဌာနပြောရေးဆိုခွင့်ရှိသူ Vidant Patel ၊ဂူလာတမ်ကဒုတိယပြောရေးဆိုခွင့်ရှိသူ Farhan Haq တို့ကအင်္ဂါနေ့ကပြောခဲ့ကြတာဖြစ်ပါတယ်။ဥရောပသမ္မတကလည်းဒါကိုရှုတ်ချလိုက်ပါတယ်။ Israel မျိုးသားလုံခြုံရေးကောင်စီအဖွဲ့ဝင်တဦးလည်းဖြစ်တဲ့ Ben Gvir ဟာ Israel 2000ကျော်ကိုဦးဆောင်ပြီးအရှိဂျေရုဆလမ်ကဗလီဝင်းထဲမှာလမ်းလျှောက်ရင်းဂျူးတပသေးတွေကိုအင်္ဂါနေ့မနက်ပိုင်းကတီးဆိုခဲ့ကြတာဖြစ်ပါတယ်။ Israel ရဲတွေကအကာအကွယ်ပေးခဲ့ကြတာပါ။ဒီပရိဝဲဟာအစ္စလမ်ဘာသာကတတိယအထွတ်မြတ်အထဆုံးနေရာဖြစ်သလိုပါလက်စတိုင်းအမျိုးသားတရုပ်လက္ခဏာလည်းဖြစ်ပါတယ်။ဒါပေမဲ့ဒီနေရာဟာဂျူးဘာသာရဲ့အထွတ်မြတ်ထားရနေရာလည်းဖြစ်နေပြန်ပါတယ်။အရှိဂျေရုဆလမ်ကိုအစ္စရေးကသိမ်းပိုက်လိုက်ပြီးတဲ့နောက်ဂျူးတွေနဲ့တခြားမွတ်စလင်မဟုတ်တဲ့တခြားဘာသာဝင်တွေကိုတီးတန့်သတ်မှတ်ချိန်မှာလာရောက်ခွင့်ပြုပေမဲ့သူတို့ဝတ်ပြုဆူတောင်းတာဘာသာရေးစာတွေရွတ်ဖတ်တာတွေကိုတော့ပိတ်ပင်ထားခဲ့ပါတယ်။Republican တပ်လာလောက် Donald Trump မဲဆွယ်စီယုံရေးအဖွဲ့ရဲ့အရေးပါတဲ့စာရွက်စာတမ်းတွေအင်တာနက်ကနေအခိုးခံခဲ့ရတယ်ဆိုတဲ့စွပ်စွဲချက်တွေကိုစုံစမ်းစစ်ဆေးနေကြောင်း American အစိုးရ Federal စုံစမ်းစစ်ဆေးဌာန FBI ကပြောပါလေ။ဒုတိယတပ်လာ Kamala Harris ရဲ့မဲဆွယ်စီယုံရေးအဖွဲ့ကိုပါ Internet ကနေဝင်ရောက်နိုင်ဖို့ကြိုးစားခဲ့တယ်လို့လည်းပြောပါလေ။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ FBI ထုတ်ပြန်ချက်မှာအဒီလိုစုံစမ်းစစ်ဆေးနေကြောင်းအတည်ပြုပါတယ်လို့တိုးတိုးတိတ်တိတ်ပြောလိုက်တာပါ။ဣရန်နိုင်ငံကခိုးယူတာဖြစ်တယ်လို့ထရမ့်မြန်မဲဆွယ်စီယုံရေးအဖွဲ့ကပြောပြီးမဲ့ဘာအထောက်ထားကိုမှပြသတာတော့မရှိပါဘူး။2024အမေရိကန်ရွေးကောက်ပွဲမှာနိုင်ငံခြားအဖွဲ့တွေကစိုက်ဘာနှောက်ယှက်မှုအကြောင်းအစင်းခါစားတစ်စောင်းကို Microsoft ကုမ္ပဏီကြီးကထုတ်ပြန်လိုက်ပြီးမကြာမီမှာပဲ Trump အဖွဲ့ကခုလိုပြောတာပါ။ဒီစာရွက်စာတမ်းတွေကိုတရားမဝင်ရရှိသွားတာဖြစ်ပြီး2024ရွေးကောက်ပွဲကိုနှောက်ယှက်ဒီမိုကရေစီဖြစ်စဉ်ကပောက်ကတင်းဖြစ်ဖို့ရွေးတာဖြစ်တယ်လို့Trump မဲဆွယ်စီယုံရေးအဖွဲ့ပြောရေးဆိုခွင့်ရှိသူ Stephen Chow ကပြောပါတယ်။မကြာမီလှုပ်ရှားမှုတွေရ Iran ဟာ Russia နဲ့တန်းတူ2024ရွေးကောက်ပွဲကိုနှောက်ယှက်လာတာပြနေပါတယ်လို့ Microsoft ကုမ္ပဏီရဲ့စာတမ်းကပြောပါတယ်ခင်ဗျာ
။ကုတင်မောင်းတမ်းပါရှင်ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။တောင်သားမြို့တရုတ်ရေနံပိုက်လိုင်းဆောင်တဲ့တပ်စခန်းနဲ့စစ်ကောင်စီတက်ဆွဲထားတဲ့နေရာတွေကိုကာကွယ်တပ်ဖွဲ့တွေကဝိုင်းရောက်တိုက်ခိုက်ခဲ့ပြီးနောက်စီရီတင်းမာနေပြီးလေကြောင်းတိုက်ခိုက်တာကြောင့်အရသာထိခိုက်သေးဆုံးမှုရှိပါတယ်။မြင်းချန်တဲ့တောင်သားမြို့အဆက်လျှက်စစ်ဓာတ်ပိစစ်ရုံနှင့်တိုက်ပွဲတွေကြောင့်လည်းစစ်ရုံတွေပိတ်ထားရပါတယ်။မန္တလေးတိုင်းနဲ့ကစီရီအခြေအနေရန်ကုန်ကသတင်းပေးပို့ထားတာကိုတော့ကုသားညုံကပြောပြပေးပါမယ်ရှင်။
မန္တလေးတိုင်းမြင်းညာခရိုင်တောင်သာမြို့ကတရုတ်ရင်နံပိုက်လိုင်းဆောင်တဲ့တက်ဆွဲထားတဲ့နေရာမြို့နောက်ဘက်ကဆက်မှုနှစ်ဆွတ်ချက်စေုံနဲ့စစ်ကောက်စီကိုထောက်ခံတဲ့ပြူစောတိကြေးရွာထေလရွာတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စ်လ12ရက်နေ့ကဝင်ရောက်တိုက်ခိုက်ခဲ့ကြတာပါ ထဲလာကြီးရွာကိုတက်ခဲ့တဲ့အချိန်မှာစစ်သုံးမှန်းတွေကိုလည်းဖမ်းဆီးရမိတယ်လို့မြင်းကြံခရိုင်တရင်သုံးတောင်ရှိသူကပြောပါတယ
်။ထဲလာရွာနော်အမှန်ကဘောနော်သူ့ရင်တော့နေခုနှစ်လုံးပေါ့နော်ဘုံရှုခဲ့တယ်။ပြီးတော့ဟောမြူကြီးဖမ်းလာတယ်။ထဲလာပြီးအပြန်ပေါ့နော်တောင်သာမြို့ထိပ်ပဲစစ်ပြဲဆက်ရင်ဝင်ပြီးရှုလာတယ်။ဟိုတန်ခွေပိုက်တိုင်းဆက်ရင်ပေါ့နော်တိရဟောပေါ့မိလာရဲတဲ့ရင်ဝင်လိုက်တယ်။
ထဲလာရွာကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တဲ့အချိန်မှာစစ်ကောင်စီဘက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့လို့ရဲသားတဦးသေဆုံးခဲ့တယ်လို့လည်းဒေသခံတွေကပြောပါတယ်။ဒါ့အပြင်မြင်းချံမျိုးကနေစစ်ကူလာတဲ့ရင်တန်းနဲ့ကာကွယ်တပ်ဖွဲ့တွေကြားသဘောတငွေသုံးလက်စစ်တားပြီးစစ်ုံတွေအနီးတိုက်ပွဲတွေဖြစ်ခဲ့လို့စစ်ုံပိတ်ထားလိုက်ရတယ်လို့ဒေသခံတူကပြောပါတယ
်။ဟိုကမြင်းချံနေပြီးတော့အကူတက်လာတဲ့ကားနဲ့ပြီးကျတော့စစ်ုံသားနေပြီးတော့ဖြစ်ချတာပေါ့လေအဲ့လိုလေကွာအိုက်ပါဆိုတော့တိုက်ပွဲပြီးတော့သူမြင်းညာနေပေါ်တက်လာတော့ခိုင်နာနေပေါ်ဖြတ်ပြီးတော့တိုက်တော့တယ်အဲ့နောက်မှာတိုက်ပွဲဖြစ်ပြီပေါ့ဗျာအဲ့နောက်နော်တိုက်ပွဲဖြစ်လိုက်တော့သူကအဲ့လိုအကြီးကိုရက်လိုက်ရတယ်ပေါ့ဗျာ
ဒါအပြစ်ကုမ္ပဏီတွေဘက်ကတော့နေမီမတီငိမ့်တဲ့အတွက်စစ်အုံတွေကိုယာယီရနာထားမယ်လို့သတင်းထုတ်ပြန်ပါတယ်တနေ့ပတ်သက်လို့စစ်ကောင်စီဘက်ကတော့သတင်းထုတ်ပြန်တာမရှိသေးပါဘူးစစ်အုံတွေရေးပေါ်ရက်တန်ရတဲ့အတွက်စစ်မှုဇုံတွေကိုညာပိုင်းတာအားလျှော့ပြီးမှဖြစ်တယ်လို့မြို့နယ်တချို့မှာယာယီတာအားပြတ်တောက်မှုတွေဖြစ်နိုင်တယ်လို့ရန်ကုန်လက်စစ်တာပီကော်ပိုရေးရှင်းကတော့သတင်းထုတ်ပြန်ထားပါတယ်ဩဂတ်စ်လ23ရက်နေ့မှာလဲတောင်သာမြို့နယ်ရုံစီကြီးကျေးရွာကြားကာကွယ်တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တို့တိုက်ပွဲအနေငယ်ဖြစ်ပြီးစစ်ကောင်စီဘက်ကလေကြောင်းတိုက်ခိုက်မှုလုပ်ပါတယ်တိုက်ပွဲတွေရှိခဲ့တဲ့နထိုးကြီးမြို့ပေါ်မှာလဲကောက်ကွေးတပ်ဖွဲ့တွေပြန်ဆုတ်ပြီးတဲ့နောက်စစ်တပ်ကဝင်ရောက်တပ်ဆွဲနေရယူတယ်လို့သိရပါတယ်တိုက်ပွဲတွေဖြစ်ခဲ့တဲ့အတွက်ကျောင်းတွေဇီးတွေလည်းပိတ်သွားပြီးတော့တောလာမှုမရှိသလောက်ပါပဲလို့ဒေသခံတူကပြောပါတယ
်မြို့ပေါ်မှာသူတို့တပ်ဆွဲပေါ့တပ်ဆွဲထားတာပေါ့ဟုတ်ခမန်းကြီးဆိုရင်မြို့ပေါ်မှာ200ဝန်းကျင်လောက်ရှိတယ်ဟုတ်ဒီရဲစခန်းမှာဆိုရင်ကရုတ်ချင်းတူးတယ်နောက်ပြီးတော့ဘယ်လိုကောင်မို့ဒီတဲဒီပိုင်းအစ်တွေပြန်လောက်တာကာပန်ကလောက်တာပေါ့ခိုင်ခိုင်မာမာလို့မျိုးဈေးလည်းမဖုံလေဈေးမဖုံမဲနဲ့မနေ့ကဈေးမဖုံတော့သူတို့ကရေးရပစ္စည်းယူပြီးတော့ချက်ပြုတ်စားတောင်းတယ်300ရှိရပစ္စည်းအဲ့ရယူသုံးတာပေါ့လေစားရရှိရပစ္စည်းအဲ့ထဲယူတာပေါ့လေ
နထူးကြီးမြို့ပေါ်ကစစ်ကောင်စီတပ်ဆွဲထားတဲ့နေရာတွေနဲ့တရုတ်ရင်းနှံပိုင်လိုင်းဆောက်တဲ့တပ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေကဩဂတ်စ်လ10ရက်နေ့မနေ့ပိုင်းတပြိုင်နက်တည်းဝင်ရောက်တိုက်ခိုက်ခဲ့ကြတာပါနှစ်ဖက်ထိခိုက်ကြဆုံးမှုရှိတယ်လို့ပဲစစ်ကောင်စီရဲ့လေကြောင်းတိုက်ခိုက်မှုကြောင့်ရပ်သားထိခိုက်ဒဏ်ရာမှုရှိတယ်လို့လည်းသိရပါတယ်မြန်မာခရိုင်တောင်သာနထိုးကြီးမြို့နယ်တဲ့ကြေးရွာတွေမှာရခင်ကတိုက်ပွဲတွေရှိခဲ့ပေမဲ့မြို့ပေါ်စစ်စခန်းတွေကိုကာကွယ်တပ်ဖွဲ့တွေဝင်ရောက်တိုက်ခိုက်တာတပထမဆုံးအကြိမ်လည်းဖြစ်ပါလေခင်ဗျာ
တရုတ်နိုင်ငံချာရေးဝန်ကြီးဝမ်ယိထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ပေါ်ရှိချောင်းတရုတ်နိုင်ငံချာရေးဌာနကသတင်းထုတ်ပါတယ်ဒီလိုလာရောက်မဲ့ကိစ္စအပေါ်မြန်မာရေးတက်ချွာလှုပ်ရှားသူတွေရဲ့အမြင်ကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
တရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီဟာထိုင်းနိုင်ငံမှာပြုလုပ်မဲ့မဲခေါင်နိုင်ငံများအစည်းအဝေးမတိုင်ခင်မြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းတရုတ်နိုင်ငံသားရေးဝင်ကြီးဌာနကဩဂုတ်လ13ရက်နေ့မှာကြေညာခဲ့တာပါမြန်မာနဲ့အင်းနီနာချင်းထိုင်းနိုင်ငံမှာဩဂုတ်လ14ရက်နေ့ကနေ18ရက်နေ့ထိ3ရက်တာကျင်းပမဲ့နဝမအကြိမ်မြောက်မဲခေါင်လမ်းချမ်းပူးပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတရုတ်နိုင်ငံသားရေးဝင်ကြီးဝမ်ယီအနေနဲ့ပူတွဲသဘာပတိဖြစ်ဆောင်ရွက်ဖို့လာရင်းနဲ့မြန်မာနိုင်ငံကိုသွားမှာဖြစ်ပါတယ်။တရုတ်နိုင်ငံသားရေးဝန်ကြီးဝမ်ယီမြန်မာနိုင်ငံကိုဘာကြောင့်လာတယ်လို့ယူဆပါတလဲဆိုပြီးမြန်မာအရေးလေးလာနေသူဦးထူးချစ်ကိုဆက်သွယ်မေးမြန်းတဲ့အခါမှာအခုလိုဖြေကြားပါတယ
်။အဓိကတော့ဒီတရုတ်ပြည်ကအခုနိုင်ငံရေးဝန်ဆောင်ကြီးကျွန်တော်တို့လက်ရှိပေါ့ကျွန်တော်တို့ဒီဟိုမြောက်ပိုင်းမှာကျွန်တော်တို့အိတ်တိုက်ပွဲတွေဒီစစ်ရေးကိစ္စတွေနောက်တစ်ခုနေဇက်ဒေတာကျွန်တော်တို့စီးပွားရေးလုပ်ငန်းတွေနောက်တစ်ခုကဒီတရုတ်ရင်းနှီးမြှုပ်နှံမှုနောက်ပိုင်းဆုံးရှုံးထိခိုက်မှာဆိုးရိမ်တဲ့ကိစ္စတွေ။နောက်ပို့ပြီးတော့ကျွန်တော်တို့တွေးမိတာကဟိုမြန်မာပြည်ထဲမှာရှိတဲ့အစအမျိုးပါလာတာနာဆိုတဲ့အဖွဲ့ကြီးတော်ကလည်းအခုကတရုတ်စန့်ကျင်ရေးကိစ္စတွေကိုလှုံ့ဆော်မှုတွေလုပ်နေတွေ့တယ်။ဆိုတော့အဲ့ဒီပုံမှာအခြေခံပြီးတော့သူလာတယ်လို့ကျွန်တော်အနေနဲ့ပြောချင်ပါတယ်
။မြန်မာနိုင်ငံရေးတက်ကြွလှုပ်ရှားသူဦးသက်ဆွေဝင်းကတော့သူ့ရဲ့ထင်မြင်ယူဆချက်ကိုအခုလိုပြောပြပါတယ်
။ဟိုတာဂက်ဘူးကတော့နိုင်ငံရေးကသူတို့ရေးဟိုတော့တရုတ်ရဲ့အကျိုးရှိတော့ဖိတက်ကသာလေးကာကွယ်ပြီးနိုင်ဦးမယ်ဆိုရင်အထင်ကြီးလေးရှိနေသေးကုန်ရတယ်။ဒါဆိုတခါမှလည်းကျွန်တော်တို့ဒီကနေ့လက်တွေ့အခြေအနေမှာဆိုလို့ရှိရင်လေဒီတရုတ်ရဲ့ဒီအကျိုးရှိပွားရှိနေနေရာတွေကတော်လန်ကြီးအားစုရဲ့လက်ထက်မှာလည်းရှိနေကြပြီ။ရခိုင်နယ်ပြောပြောပြည်သူလက်ရှိနေတာဖို့တကောင်းလိုပဲပြောပြောကျွန်တော်တို့ရှမ်းမြောက်တွေပြောပြောအတားမျိုးတွေရှိနေကြတော့ဒီဟာပေါ်ဒီမှာသူတို့ရဲ့အကျိုးရှိပွားပုံမဆိုးသွားအောင်လို့ဒီစီကောင်စီကိုအပြောင်းလဲလုပ်ဖို့အဲလုပ်ဖို့စူးစမ်းနေကြတယ်ဆိုတဲ့အမျိုးကြီးလည်းကျွန်တော်တို့
ဝင်ကြီးဝန်ကြီးဟာဒေါ်စန်းစုကြည်နဲ့တွေ့ဆုံခဲ့ရင် သူ မျိုး မန်းသားတို့ မြမကြီးဟာ အပြောင်းလဲတွေရှိနိုင်မလားလို့မီးတော့ ဥထုချက်ကတော့ အခုလိုပြောပါတယ်
လုံခဲ့တဲ့ 10 စုနှစ်တစုလောက်ပါဆိုလို့ရှိရင်တော့ ဖြစ်နိုင်တယ်ပေါ့ ကျွန်တော်ဒီလက်ရှိအနေအထားက ဟို ကျွန်တော်တို့ခလိုင်း ကျွန်တော်တို့မြန်မာပြည်နိုင်ငံကြီးနဲ့ တော်တော်လေးကို အများကြီးကျွန်တော်တို့အပြောင်းလဲတွေကျွန်တော်တို့တကယ်ရှိတယ်
ဆိုတော့ကျွန်တော်ထင်တာတော့ဒီနောက်တစ်ခုကလည်းအစုဖွဲ့တွေလည်းပုံများလာတဲ့အချိန်မှာတော့ဟိုဒီအကလင်ဂျူတွတ်ပြီးတော့ဖြည့်ဆွေးနိုင်လိမ့်မယ်လို့တော့ကျွန်တော်နေနဲ့တော့ဟိုမထင်ပါဘူး။မြန်မာနိုင်ငံရဲ့အပြောင်းလဲဟာ၃နှစ်အတွင်းမှာအတော်ကိုပြောင်းလဲသွားတာမို့ဒေါ်စန်းစုကြည်တူဦးတဲကဆုံးဖြတ်နိုင်တဲ့အခြေအနေမဟုတ်တော့ဘူးလို့လဲဦးသက်စွေဝင်းကပြောပါတယ်။အဲ့တော့စုကြည်ကဒေ
ဒီကောင်းရှိလိမ့်မယ်ဒါမှမဟုတ်ကျွန်တော်တို့ဒီငါတို့ကတော့ပန်းနယ်ဟိုဘက်ဆက်ပြီးတော့ကြောင်းသွားကြမယ်ဆိုတဲ့တော်လိုင်းဟိုဆိုလေကျွန်တော်ရှိပါလိမ့်မယ်အဲ့တော့ဒေါ်စန်စုကြီးတယောက်သေးကတော့ဒီတော်လိုင်းအတွက်အချိန်မဟုတ်တော့ဘူးဆိုတာတော့သိကြတယ်တရုတ်နိုင်ငံကြားရေးဝန်ကြီးဟာစစ်ကောင်ဆောင်နဲ့တွဲဆုံမှာဖြစ်ပေမဲ့2018ခုနှစ်ဆရာနာသိမ့်ပြီးကလေးကဖမ်းဆီးထားတဲ့ ဒါပေမဲ့လည်းတွဲဆောင်မဲ့အစီအစဉ်အသေးစိတ်ကိုတော့မပြောခဲ့ပါဘူးတရုတ်နိုင်ငံဘက်ကလည်းမြန်မာနိုင်ငံကိုဝင်ရောက်ဖို့ရှိကြောင်းပြောဆိုထားပေမဲ့အစီအစဉ်အသေးစိတ်ကိုတော့မပြောပါဘူးတရုတ်နိုင်ငံဟာမြန်မာရေးနဲ့ပတ်သက်လို့ဘလို့ဆက်ဖက်မှုမျိုးမဆိုသူ့နိုင်ငံသူ့အကျိုးစီးပွားကိုသာအခြေခံခဲ့တယ်လို့လည်းဥထုချက်ကသုံးသပ်ပါတယ်
ကျွန်တော်အနေနဲ့ကတော့ပေါ့နော်ဒီတရုတ်နိုင်ငံအနေနဲ့ကမြန်မာပြည်ကိုလာပြီးတော့သူတို့ငြိမ်းချမ်းရေးကိစ္စပဲပြောပြောဟိုသူတို့ဘလို့ပဲကျွန်တော်တို့အကြောင်းပြပြပေါ့နော်သူတို့ကတက်တက်လုံးကကျွန်တော်တို့သူတို့အကျိုးစီးပွားပေါ်မှာပဲအခြေခံနဲ့ဆက်ဆံရေးပဲလုပ်ခဲ့တယ်လို့ကျွန်တော်မြင်တယ်ဒါကြောင့်မလို့ဟိုဒီတရုတ်ကကျွန်တော်တို့ဒီနိုင်ငံရေးထဲမှာကျွန်တော်မြန်မာပြည်နိုင်ငံရေးမှာဝင်ရောက်ဆက်ဖက်ပါဝင်ခဲ့ကျွန်တော်မြန်မာပြည်ဘက်ကတော့ဟိုအကျိုးမရှိဘူးဒါသူတို့အကျိုးအတွက်ပဲသူတို့လုပ်နေတာလို့ကျွန်တော်အနေနဲ့ပြောချင်ပါတယ
်ထိုင်းနိုင်ငံမှာကျင်းပမဲ့မဲကောင်လန်ချန်ပူပေါင်းဆောင်ရွက်ရေးနိုင်ငံသားရေးဝင်ကြီးများအစည်းအဝေးမှာတော့လူထုညဉ့်ညမ်းမှုတွေကိုဖြေရှင်းရမှာပူပေါင်းဆောင်ရွက်တဲ့နီလန်းတွေအပါအဝင်နယ်နိမိတ်ဖြတ်ကျော်တဲ့ရာဇဝတ်မှုများစိုက်ဘာရာဇဝတ်မှုများနဲ့အွန်လိုင်းလိမ်လည်ကိန်းကိစ္စတွေကိုလည်းထိုင်းနိုင်ငံဘက်ကဆွေးနွေးဖို့ရှိတယ်လို့လည်းသိရပါတယ်ရှင
်ခုတော့နိုင်ငံတကာသတင်းဆောင်မတွေကိုအလှည့်ပေးပါမယ်ရှင်ဒီမိုကရက်တစ်ပါတီဒုတိယသမ္မတလောင်းတင်ဝော့စ်ရဲ့တရုတ်ပြည်အထွေထွေတွေဟာသူဒုတိယသမ္မတဖြစ်လာတဲ့အခါအသုံးဝင်လာနိုင်ပါတယ်။တရုတ်နိုင်ငံနဲ့ပတ်သက်ပြီးဝော့စ်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးအနီတာပေါ်ဝဲနဲ့ပါရစ်ဟောင်တို့ရဲ့သတင်းဆောင်မကိုတော့ကိုငိမ့်ချန်းကပြောပြထားပါတယ်ရှင
်။1989ခုနှစ်တုန်းကတင်ဝော့စ်ဟာတရုတ်နိုင်ငံမှာတစ်နှစ်ကြာစာသင်ပေးခဲ့တာပါ။နောက်ပိုင်းအကြောင်းသားတွေကိုတရုတ်ပြည်အလဲပတ်ခရီးစဉ်တွေစီစဉ်ပေးသူဖြစ်လာခဲ့ပြီးတရုတ်နိုင်ငံကိုအချိန်30ထပ်မင်းရောက်ခုပါတယ်။ Boss ရဲ့အခုလိုတရုတ်ပြည်နဲ့ပတ်သက်မှုကြောင့်ဒုသမ္မတဖြစ်လာမဲ့အရေးကိုတရုတ်ကကြိုဆိုပြီးအမေရိကန်ရဲ့စီးပွားရေးနဲ့ကုန်သွယ်ရေးမူဝါဒတင်းကြပ်ထားတာတွေကိုရှော့ပေးလိမ့်မယ်လို့ Republican တွေဘက်ကပြောပါတယ်။ Republican ဒုသမ္မတလောင်း JD Vance က
She selected him. Tim Walz ကိုယူလိုက်တာပါ။ Walz ကတရုတ်ပြည်ကိုကုန်ထုတ်လုပ်ငန်းအလုပ်တွေထပ်ပို့ချင်နေတာပါ
။ Minnesota ပြည်နယ်အုပ်ချုပ်ရေးမှုဘဝတုန်းကတရုတ်နဲ့ကုန်သွယ်ရေးကိုအားပေးခဲ့တဲ့ Walz ရဲ့ရည်တည်ချက်ကို Vance ကဝေဖန်ပုံရပါတယ်။သူ့ရဲ့မဲဆွယ်စည်းရုံးရေးအဖွဲ့မင်းကိုမှတော့တရုတ်အကြောင်းပြောဆိုခဲ့တာမရှိပေမဲ့လည်း2016ခုနှစ်အောက်လွှတ်တော်အမတ်ဘဝတုန်းကတရုတ်ပြည်နယ်ဆက်ဆံရေးအကြောင်းကိုအခုလိုပြောထားပါတယ်။
I don't fall into the category.
တရုတ်နိုင်ငံနဲ့ရန်ပက်ဆက်ဆံရေးမျိုးရှိရမယ်ဆိုတဲ့သတ်မှတ်ချက်မျိုးကျွန်တော်မှာမရှိပါဘူး။ဒါမျိုးလုံးဝသဘောမတူပါဘူး။တောင်တရုတ်ပင်လယ်နဲ့ပတ်သက်ပြီးသူတို့လုံနေတာနဲ့ပတ်သက်လို့ပြက်ပြက်သားသားရည်တရမှာဖြစ်ပေမဲ့ကျွန်တော်တို့ပူးပေါင်းလှုပ်ဆောင်နိုင်တဲ့နေရာတွေအများကြီးရှိပါသေးတယ်။
2014ခုနှစ် VOA ကမေးမြန်းစဉ်ကလည်း1989ခုနှစ် PNMN ရင်းမြင်ဆန္ဒပြမှုပြီးတဲ့နောက်တရုတ်ပြည်မှာနေထိုင်ခဲ့ရတဲ့အခြေအနေကိုအခုလိုပြောပါတယ
်ဒါဟာလွန်မဲ့ဩဇာကြီးပါတယ်အဲ့ဒီအချိန်မှာကျွန်တော်ရှိနေခဲ့တာကြောင့် ဂုဏ်ယူရတယ်လို့တရုတ်ပြည်သူတွေအနေနဲ့သူတို့တိုင်းပြည်အတွက်စ조사တာကိုမြင်ခဲ့ရပါတယ်။နောက်ပြည်လွတ်လပ်ခွင့်ဟာလည်းရှေ့တန်းရောက်ဖို့လိုအပ်တယ်ဆိုတာနားလည်ခဲ့ရပါတယ်
။တရုတ်ပြည်ဘက်မှာတော့ Harris ရဲ့ဒုသမရလောင်ရွေးတဲ့ကိစ္စဟာချက်ချင်းကိုရေပန်းစားတဲ့ခေါင်းစဉ်တစ်ခုဖြစ်လာခဲ့ပါတယ်။တချို့သူတွေကသူဟာတရုတ်ပြည်ကိုရင်းရင်းနှီးနှီးဆက်ဆံမယ်လို့ထင်ကြပြီးတချို့သူတွေကတော့သူဟာတရုတ်ပြည်ကိုတင်းတင်းမာမာဆက်ဆံမယ်လို့ထင်ကြပါတယ်။လွတ်တော်အမတ်ဘဝတုန်းကတော့တရုတ်နိုင်ငံရဲ့လူခွင့်ရင်မှတ်တမ်းတွေကိုဝေဖန်တဲ့ဆုံးဖြတ်ချက်တချို့ကိုလွတ်တော်မှာပူးပေါင်းတင်သွင်းခဲ့မှုပါတယ်။တရုတ်နိုင်ငံအနေနဲ့လူသိရှင်ကြားထုတ်ဖော်မပြောသေးပေမဲ့လည်းတရုတ်ဘက်ကအခုလိုမြင်နိုင်တဲ့အကြောင်းခိုင်စာခိုးလို့ခေတ်သစ်တရုတ်နိုင်ငံအကြောင်းတင်ဆက်သူတွေကအခုလိုသုံးသပ်ပါတယ
် He's been very forthright in his criticisms of China's human rights record
တရုတ်နိုင်ငံရဲ့လူခွေမှတ်တမ်းတွေနဲ့ပတ်သက်လို့သူကပုံမှန်လင်းပဲဝေဖန်ခဲ့တာပါသူဝေဖန်တဲ့အချိန်တုန်းကသူယုံကြည်တဲ့အတိုင်းရိုးရိုးသားသားပြောခဲ့တာမို့တရုတ်ပြည်မှာသူပြန့်နှံ့စေခြင်းနဲ့တန်ဖိုးတွေအတိုင်းသူကလှုံ့ဆော်ခဲ့တာပါ
Harris နဲ့ Walls အစိုးရတက်လာရင် Biden နဲ့ Trump အစိုးရတွေတုန်းကလိုပဲတရုတ်ပေါ်တင်းမာတဲ့မူဝါဒအတိုင်းပဲဆက်သွားမယ်လို့တခြားတရုတ်ရေးရာလေးလာသူတွေကသဘောတူပါတယ
် I think this should be seen around the world in China in Asia as
တရုတ်ကိုကမ္ဘာ့အင်အားကြီးနိုင်ငံတစ်ခုအနေနဲ့ဆက်ဆံမှုကိစ္စဟာအမေရိကန်နိုင်ငံကြားရေးမူဝါဒမှာဆယ်စုနှစ်နဲ့ကြာဆင်းရှုပ်ထွေးတဲ့ဆက်ဆံရေးဖြစ်မြင်ဖို့လိုပါတယ်အထူးသဖြင့်တရုတ်ကိုဒီမိုကရေစီနိုင်ငံဖြစ်ပြောင်းလဲဖို့ကိစ္စဆိုရင်လည်းတန်ဖိုးထားတဲ့စံနှုန်းတွေကွဲပြားမှုကိုလည်းသတိထားဖို့လိုပါတယ်
ဒါပေမဲ့လည်းတရုတ်အစိုးရရဲ့ထင်မြင်ယူဆချက်ကိုမှန်းဆဖို့ကခက်ပါတယ
် I would imagine they're essentially gobsmacked
ခုချိန်မှာတရုတ်အနေနဲ့သူတို့မျှော်လင့်ထားတဲ့သူမဟုတ်တဲ့အတွက်ဘယ်လိုဆက်ဆံရမလဲဆိုတာတန်တော်ဖြစ်နေမယ်လို့ထင်ပါတယ
်1964ခုနှစ်ဖွာနှစ်ယောက်အမေရိကန်မှာမဲဆွယ်စည်းရုံးနေတာနဲ့တစ်ချိန်တည်းမှာပဲအနာဂတ်မှာဘယ်လိုဖြစ်လာမလဲဆိုတာကတော့တရုတ်အနေနဲ့ဆက်လက်စောင့်ကြည့်ရမှာပါခင်ဗျာ
American B-52 ဘုံးကျဲလေယာဉ်တွေဟာရုရှားလေပိုင်နဲ့ကိုဝင်ရောက်ပြန်သန်းဖို့လုပ်ပေမဲ့ရုရှားတိုက်လေယာဉ်တွေကတားဆီးလိုက်နိုင်တယ်လို့ရုရှားကာကွယ်ဌာနကပြောကြားတဲ့အကြောင်းပြည်ရင်းပြည်ပသတင်းဌာနတွေမှာပါပါတယ်။ဒါပေမဲ့ American ပြန်သန်းဖို့ကိုအတည်ပြုတဲ့ဥရောပအခြေစိုက် American လေတပ်ဌာနချုပ်ကတော့ဒီကိစ္စနဲ့ပတ်သက်ပြီးညင်းပါတယ်။အသေးစိတ်ကိုအချက်လက်အခြေခံမှမှအတည်ပြုထားတဲ့ VOA ရဲ့ Polygraph ရုပ်သံဗီဒီယိုမှာတင်ဆက်ထားပါတယ်ရှင်။
အာတိတ်ဒေတာကရုရှားလေပိုင်နဲ့တဲ့ကိုအမေရိကန်ဗျူဟာမြောက်ဘုံကျဲလေယာဉ်တွေဝင်လာမှာကိုရုရှားလေတဲ့တိုက်လေယာဉ်တွေတားဆီးခဲ့ရတယ်လို့ရုရှားကာဝေးဝန်ကြီးဌာနကမဟုတ်ဘဲပြောဆိုပါရည်ဇူလိုင်လ27ရက်နေ့က Telegram စာမျက်နှာမှာရုရှားနိုင်ငံသားဝန်ကြီးဌာနကအမေရိကန်လေယာဉ်တွေကိုရုရှားနယ်နိမိတ်ထဲဝင်မလာအောင်ရုရှားတိုက်လေယာဉ်တွေကမောင်းထုတ်ခဲ့ရတယ်လဲဆိုတဲ့ဖြစ်ပျက်ပုံအစင်းစင်ကိုဇက်ဆုံခင်ပြရေးထားတာပါရုရှားကာဝေးဝန်ကြီးဌာနကရုရှားတိုက်လေယာဉ်တွေချဉ်ခတ်သွားတဲ့အခါမှာအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေဟာရုရှားပြည်အောင်စုနဲ့နမိတ်မြင်းကနေကားငယ်ခွေပြန်ခွေသွားပါတယ်လို့ပြောတာပါဒါမဟုတ်ပါဘူးအမေရိကန် B-52 Stratofortress တာဝေးပြန်ဗျူဟာမြောက်ဘုံးကျဲလေယာဉ်နှစ်စင်းဟာရူမေးနီးယားနိုင်ငံမှာရှိတဲ့ပင်လယ်နဲ့ကမ်းရိုးတန်းလေတဲ့အခြေဆိုင်စခန်းကိုသွားတာဖြစ်ပါတယ်နိုင်ငံတကာရေပြင်ပေါ်ကနေပြန်တန်းခဲ့ပြီးတော့ရုရှားကျက်လီရင်တွေနဲ့တွေ့ရလဲမူလ900လမ်းကြောင်းအတိုင်းဆက်လက်ပြန်တန်းပြီးတော့ခီးပန်းနိုင်ကိုတတ်မှတ်ချိန်ကရောက်ရှိရလို့ဥရောပရှိအမေရိကန်လေတပ်ဖွဲ့ကဒီနေ့ထဲမှာပဲကြေညာချက်ထုတ်ပြန်ပါတယ်ရုရှားကအဖြစ်အပျက်ကိုတလွဲတွေပြောကြားထားတာတွေကပြည်ရင်းပြည်ပသတင်းတွေလူမှုကွန်ရက်တွေမှာပြန့်နှံ့ခဲ့တာပါရုရှားရဲ့အဓိကရုပ်သံလိုင်းတစ်ကသူရဲ့သတင်းအစီအစဉ်တိုင်းကိုအဲ့ဒီသတင်းထိတ်တန့်တင်ပြီးတော့ကြေညာခဲ့ပါတယ်။သတင်းဖတ်ကြားသူကစာရွက်ကနေဖတ်ပြတော့ကာဝေးဝန်ကြီးဌာနမှအထူးသတင်းအမေရိကန်ဗျူဟာမြောက်ဘုံးကျဲလေယာဉ်တွေလက်ဆက်ကိုဝင်ရောက်လာမှုကနေကာကွယ်တားဆီးလိုက်နိုင်လို့ဖတ်ကြားကြေညာပါတယ်။ Hindustan Times သတင်းဌာနကလည်းပြည်သက်ခုနှစ်တန်းရှိတဲ့သူရဲ့ YouTube စာမျက်နှာမှာအမေရိကန်ကရုရှားကိုစစ်ဖြစ်အောင်ရန်စနေလားပူတင်ကျက်လေရင်တွေအမေရိကန်လေရင်တွေပြန်ဆုတ်သွားအောင်လှုပ်ဆောင်လို့သတင်းကောင်းစဉ်တက်ခဲ့ပါတယ်။ရုရှားအဖေလူမှုကွန်ရက်စာမျက်နှာတွေမှာလည်းအဲ့ဒီသတင်းအမှားကြီးကိုလွတ်လပ်တဲ့သတင်းတောက်များဆိုပြီးနာမည်ထိုးထားတာအပါအဝင်အတည်ပြုသတင်းဖြစ်တယ်လို့ကြေညာပါတယ်။ရုရှားကအမေရိကန်အကျိုးစီးပွားတွေနဲ့ဥရောပကမဟာမိတ်တွေကိုအယုံကြည်မဲ့အောင်နဲ့အမေရိကန်ရဲ့နေတိုးမဟာမိတ်တွေကြားစိတ်ဝမ်းကွဲအောင်သတင်းထုတ်ဖြန့်ချိမှုတွေကိုတဆိုင်မမတ်လှုပ်ဆောင်နေတာဖြစ်ပါတယ်ရှင်
ုရိုနီပညာဆိုင်ရာသတင်းဆောင်မတစ်ပုဒ်ကိုတင်ဆက်ပါမယ်ရှင်။အမေရိကန်နိုင်ငံရဲ့စတော်ဘယ်ရီသီးအလုံးနီးပါးဟာကယ်လီဖိုးနီးယားပြည်နယ်ကထွက်ပါတယ်။ဒီစတော်ဘယ်ရီသီးတွေကိုသူ့အချိန်နဲ့သူစွတ်ကူးနိုင်ဖို့စိုက်ပျိုးရေးသုံးဆက်ရုပ်တွေနဲ့စွတ်ကူးနေတဲ့အကြောင်း VOA သတင်းထောက်ဂျင်းနီယာဒူလော့တောင်ကယ်လီဖိုးနီးယားကနေပေးပို့တဲ့သတင်းကိုတော့ဒေါခင်မျိုးသက်ကပြောပြထားပါတယ်ရှင်။
strawberry tea တွေကိုညဉ့်ညံတာတာနဲ့စခူးပေးနိုင်တဲ့ဆက်ရုပ်ကိုတီထွင်သူက one bravo ပါအသီးတစ်လုံးစီရဲ့ရင့်မှန်မှုကိုအာယုံခံစက်တွေကင်မရာတွေသုံးစမ်းစစ်တာဖြစ်ပြီးမဲမဲသေးတဲ့တခြားအသီးတွေကိုမထိခိုက်အောင်ဆက်ရုပ်ကနေခူးဆွနိုင်ဖို့အတွက်ဆက်ရုပ်လက်တံကို program ချထားပါတယ
် they ripe from the bottom to the top so the tip of the bottom becomes red while
ဒီသီးမျိုးကအောက်ခြေကနေစမှဲ့တာပါဒါကြောင့်အောက်ခြေမှာနီလာပေမဲ့အပေါ်မှာစိမ့်နေပြီးမှတဖြည်းဖြည်းမှနီလာတာမျိုးပါ။ဒါကြောင့်ဘယ်နေရာမှာနီးပြီးဘယ်နေရာမှာစိမ့်နေတုံးပဲဆိုတာကိုတိုင်းတာပါတယ်။ရာခိုင်နှုန်း90ကနီးပြီးတော့ကျန်ဆယ်ရာခိုင်နှုန်းကစိမ့်နေချိန်ဟာခူးဖို့အသင့်တော်ဆုံးပါ
။ဖြန်းဖြန်းကြည့်ရင်ဆက်ရုပ်က10စက္ကန့်မှာတစ်လုံးခူးနိုင်တဲ့အတွက်ဟက်တာ10ဟက်တာလောက်ကျဲတဲ့ strawberry စိုက်ခင်းအတွက်ဆို3ရက်လောက်နဲ့စခူးနိုင်ပါတယ
်။ We don't want to touch the skin of the strawberry never.So if we don't
strawberry ဒီရဲ့အပေါ်ခွန်ကိုမထိအောင်အညာကနေပဲခူးပါတယ်အသီးမျက်နှာပြင်ကိုလုံးဝမထိတဲ့အတွက် virus ပိုးဝင်တာတို့မှုလိုက်တာမျိုးတို့လိုအသီးကိုထိခိုက်စေတာမျိုးဘာတစ်ခုမှမရှိနိုင်တော့ပါဘူ
းဒီလိုအလုံးလျောက်အသီးခူးတာကိုပိုးမွှားတွေဆက်ယူတဲ့စိုက်ပျိုးရေးသုံးပိုးဆုပ်ဆက်ပုံစံမျိုးကနေပိုးပြီးကောင်းတည်ထွင်ထားတာပါဒီပိုးဆုပ်ဆက်က berry bin ကပိုးမွှားတွေကိုအပင်ကိုမထိခိုက်စေပဲဆုပ်ယူနိုင်တယ်လို့ပိုးသက်ဆေးဖြန့်ရမှာလဲသုံးပါတယ်ဆက်ရုပ်တွေကပူလာတာတို့ပင်ပန်းတာတို့မရှိတဲ့အတွက်လူငှားမယ်အစားဆက်ရုပ်ပဲသုံးဖို့တော့မဟုတ်ဘူးလို့ဟင်းနီးဟင်းရတဲ့ဒီဝလန်ထုတ်လို့ရင်ဒေတာဆိုင်ရာမန်နေဂျာမက်ကွန်ရီကပြောပါတယ
် As an industry we are short on people I have a
ဒီလုပ်ငန်းမှာအလုပ်သမားလုံးနေတတ်ပါတယ်အလုပ်သမားကနှစ်တိုင်းလိုလိုပဲ15ကနေ20ရာခိုင်နှုန်းလောက်ကိုလုံးနေတတ်ပါတယ်ဒါကြောင့်လူငှားမယ်အစားဆက်နဲ့အစားထိုးဖို့လုပ်တာမျိုးမဟုတ်ပဲဒီလုပ်ငန်းထဲမှာလူမလုံးမလောက်ဖြစ်နေတာကိုအစားထိုးဖို့ဒီဆက်ကိုသုံးတာပ
ါ strawberry အပြင်တခြားသီးနှံတွေရိတ်သိမ်းရမှာဒီလိုဆက်ုံမျိုးတွေတီထွန်သုံးဆွဲနိုင်မှုလဲ connery ကလိုလားနေတာပ
ါနွေရာသီကာလဟာအမေရိကန်တွေအတွက်အိမ်ပြင်မှာအတက်နိုင်ဆုံးပို့ပြီးတော့အချိန်ကုန်ဆုံးစေတဲ့ကာလဖြစ်ပါတယ်လေချင်ကန်လှုပ်ရင်းပဲဖြစ်ဖြစ်ပင်လယ်ကမ်းစံမှာပဲဖြစ်ဖြစ်စားတောက်ဆိုင်ထိုင်ရင်လဲဆိုင်ပြင်ကဇပွဲမှာထိုင်ကြလေရှိပါတယ်ဒါပေမဲ့လည်းအခုအခါဆိုင်ပြင်ကခုံမှာဆိုင်လာစားသူတွေနေရာချထားပေးဖို့တချို့ဆိုင်တွေမှာအခက်တွေ့လာနေပါတယ် AP သတင်းဆောင်မကိုအခြေခံပြီးကိုအောင်အောင်ပြောပြထားပါတယ်ရှင်
ကိုဗစ်ကယောဂါကလာတွင်နယူးယောက်စီးရီးကစားသောက်ဆိုင်တချို့ဆိုင်ပြန်လူသွားလမ်းဘေးကပ်ပြီးတော့ယာယီတဲထိုးကစားသုံးသူဧည့်သည်တွေကိုနေရာချထားပေးပါတယ်နယူးယောက်စီးရီးမှာပုံမှန်အားဖြင့်ဆိုင်ပြန်မှာကုလရောင်းချခွင့်မရှိပေမဲ့ကိုဗစ်ကာလကဆက်လို့ယောဂါကူးစက်မှုတားဆီးတဲ့အနေနဲ့လေဝင်လေထွက်ကောင်းတဲ့နေရာမှာရောင်းချခွင့်ပေးထားတာပါဒုက္ခမှာတော့မြို့ကောင်စီကစီမံစည်းကမ်းတချို့ပြောင်းလဲလာပါပြီ
New York City is changing their laws for
New York City မှာဆိုင်ကိုလာစားတဲ့သူတွေထိုင်တဲ့ခုံဆိုင်ပြင်ဘက်မှာချထားဖို့အတွက်ဥပဒေအစ်စ်တွေထပ်ထုတ်ထားပါတယ်ဒီဥပဒေအရအပြင်မှာချထားတဲ့ဇပွဲကလထိုင်အတွက်အခွန်ပေးရမှာဖြစ်တယ်လို့တခြားလိုအပ်မဲ့အသုံးဆောင်တွေလည်းထားပေးရမှာပါဒါအပြင်ယာယီအမှုကတဲဆောက်ထားတာကိုလည်းတစ်နှစ်တစ်ခါဖြတ်ပြီးတော့ပြန်ပြင်ရမှာပါ
American ပြည်တော်စုမှာဝယ်ယူသုံးဆွဲသူတွေအနေနဲ့မဖြစ်စေရေးတာဝန်ရှိသူတွေကစက်မှတ်ပါတယ်အထူးသဖြင့်စားတောက်ဆိုင်လုပ်ငန်းတွေမှာပါစားတောက်ဆိုင်ချက်ပြုတ်တဲ့နေရာအပြင်ဆိုင်တွင်းဆိုင်ပြင်မှာလည်းတန့်ရှင်းအောင်စီချောရပါတယ်ဒါပေမဲ့လည်းဆိုင်ပြင်ကယာယီတဲကိုတစ်နှစ်တစ်ခါပြန်ပြင်ဆောက်ဖို့ကတော့စားတောက်ဆိုင်ပိုင်ရှင်တွေအတွက်အခက်တွေ့စေရပ
ါ It's sad that we have to shut this down because
ကိုအတွက်လိုအပ်တော့လဲလုပ်ရမှာပါပဲလုပ်ငန်းအတွက်ပို့အဆင်ပြေလို့ပါဖြစ်နိုင်ရင်တော့အစ်စ်ပြန်ပြင်ဆောက်ရတာမျိုးမလုပ်တော့ဘဲဒီတိုင်းပဲထားစီလိုပါတယ်
ကိုဗစ်ကယောဂါကာလနောက်ပိုင်းမှာငွေကြေးဖောင်းပွားလာပြီးကုန်စည်နှုန်းတွေကလည်းတက်နေတာပါဒီလိုအခြေအနေကိုကုစားဖို့အစိုးရကကြိုးစားနေပေမယ့်လည်းခုထိတော့မအောင်မြင်သေးပါဘူးအမေရိကန်သမ္မတရွေးကောက်ပွဲနီးလာတာကြောင့်ဒီလိုပြဿနာတွေကိုဖြေရှင်းပေးမယ်ဆိုပြီးတော့လည်းသမ္မတလောင်းတွေကမဲဆွယ်စည်းရုံးနေကြပါတယ်ဒါပေမဲ့လည်းကိုရတဲ့ဝင်ငွေပေါ်ကသာဆုံးဖြတ်လုပ်ကိုင်ရမှာဖြစ်တယ်လို့ဆိုသူကပြောပါတယ
် We will try the first year and see how it goes but
ပထမတစ်နှစ်စမ်းလုပ်ပြီးတော့အခြေအနေကိုကြည့်ပါမယ်။ကျမတို့ရောင်းရသမျှငွေနဲ့ပြန်ဆောက်ရလို့ကုန်တယ်ဆိုရင်တော့ကျမတို့အပြင်ဘက်မှာထိုင်မှုနေရာထားတော့မှာမဟုတ်ပါဘူး။ ဆိုင်ကန်းကျင်းနဲ့ပဲဆက်ဖွင့်သွားပါတော့မယ
်စားသောက်ဆိုင်ပိုင်ရှင်တွေဟာယာယီတဲကိုဆောင်းကာလမှာဖြုတ်ချသိမ်းဆည်းရမှာကြောင့်သိမ်းဆည်းဖို့ကုန်ကြစည်းလည်းပူလာမှာပါနွေရာသီမှာဆိုရင်တော့အစ်စ်ပြန်တက်ဆင်ရမှာကြောင့်အမြတ်ငွေတောင်ကြံမမလားဆိုပြီးတော့လဲဆိုရင်နေကြတာပါခင်ဗျာ
အမေရိကန်တိုင်းရဲ့ရုပ်တံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ရေဒီယိုအစီအစဉ်တွေကိုလှိုင်းဒိုမီတာထုတ်လွှင့်မှုအပြင်ဂျိုဒူရုပ်တံ line နဲ့ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်ဆိုင်မင်နာ၊နောက်တော့လူမှုကွန်ရက်ဆိုင်မင်နာတွေဖြစ်တဲ့ YouTube နဲ့ Facebook ဆိုင်မင်နာတွေမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်။လှိုင်းဒိုမီတာနဲ့ဖမ်းယူနားဆင်ခြင်းနဲ့သွားရရှင်တွေအနေနဲ့တော့ VOA ရေဒီယိုညပိုင်းအစီအစဉ်ကိုရေဒီယိုနဲ့ဖမ်းယူနားဆင်နိုင်ပါတယ်။နေ့စဉ် VOA မြန်မာညချမ်းရေဒီယိုစီစဉ်ကိုည9:00ကနေ 10:00 အထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 9885တို့အပြင်စနေတနင်္ဂနွေတွေမှာထပ်တိုးလိုင်းလမ်းမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ဒီစီစဉ်ကိုပြန်နားထောင်မယ်ဆိုရင်ည10:00ကနေ 11:00 အထိခုနပြောသွားတဲ့မီတာလိုင်းအလုံးကနေပြန်ပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်VOA မနက်ခင်းရေဒီယိုအစီအစဉ်အပါအဝင်မနက်ညရေဒီယိုထုတ်လွှင့်ချက်တွေနဲ့ည9:00ရုပ်တံအစီအစဉ်တွေကိုတော့လူမှုမိတ်ဆွေရုပ်တံ line နဲ့ online ပေါ်မှာ24:00နာဆင်ကြည့်ရှုနိုင်ပါတယ် VOA American အသံရုပ်တံအစီအစဉ်တွေကိုအားပေးကြတဲ့အတွက်အထူးကျေးဇူးပါယုံကြည်စိတ်ချရတဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်ပါရှင်အခုတော့ရေချီဩစာယူကရိန်းမြန်မာနှိုင်းရှင်ချက်အမေရိကန်နိုင်ငံရေးအကြောင်းတိကောင်းစရာနဲ့ကမ္ဘာတစ်လွှာခီးသွားသတင်းပတ်ဆင်ခဏတို့ကိုဆက်တိုက်နားဆင်ကြည့်ရှုချရပါမယ်ရှင်။အခုရင်ဆုံးတော့ရေချီဩစာအစီအစဉ်ပါ။မြန်မာစစ်ကောင်စီအကြီးအကဲကနိုင်ငံစီးပွားရေးကိုတမဝါယမစနစ်နဲ့ပြန်လည်ကျင့်သုံးဖို့ပြောဆိုလာတဲ့အတွက်လူအများကအရင်မြန်မာဆွတ်ရှစ်လက်လမ်းစဉ်မဆလာတပါတီအုပ်ချုပ်ရေးခေတ်ကိုနောက်ပြန်ဆွဲသွားမလားဆိုပြီးစိုးရိမ်မှုတွေရှိလာနေပါတယ်။အဲ့ဒီမဆလာခက်ကတမဝါယမစနစ်ဟာအောင်မြင်မှုမရခဲ့ဘဲတောင်သူလယ်သမားတွေကိုဖိနှိပ်ရေးရန်တရာတစ်ခုအနေနဲ့ကျင့်သုံးခဲ့တာလို့ကျွမ်းကျင်သူတွေကပြောပါတယ်။ဒီအကြောင်းကိုခင်မောင်စုံမင်းကဒီသတင်းပတ်မြေကြီးဩဇာအစီအစဉ်မှာအခုလို့တင်ဆက်ထားပါတယ်ရှင
်။မြန်မာစစ်ကောင်စီအကြီးအကဲဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကမြန်မာနိုင်ငံရဲ့စီးပွားရေးကိုတမဝါယမစနစ်နဲ့ပြောင်းလဲကျင့်သုံးဖို့မကြသေးခင်ကပြောကြားခဲ့ပါတယ်။ဒါဟာတကယ့်ကိုစီးပွားရေးဖြစ်စဉ်တစ်ခုလုံးကိုစနစ်တကျပြောင်းလဲဖို့တေးသေးချာချာစဉ်းစားလေ့လာပြီးမှတွက်ချက်ပြောဆိုခဲ့တာလား။ဒါမှမဟုတ်ကျုံးလို့ပြောဆိုခဲ့တာလားဆိုတာအများကစမ်းစစ်နေကြပါတယ်။သို့သောဘလိုပဲဖြစ်ဖြစ်စစ်အာဏာရှင်တယောက်အနေနဲ့အဲ့ဒီလိုပြောဆိုခဲ့တဲ့အတွက်မြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီအာဏာရှင်စနစ်အောက်ကတမဝါယမစနစ်ကိုမှီလိုက်ကြသူတွေအပါအဝင်ဒီစနစ်နဲ့ကန့်သက်ချက်တွေကိုကြားဘူးသိရှိသူတိုင်းစိုးရိမ်နေကြပါတယ်သမဝါယမစနစ်ကျင့်သုံးခဲ့စဉ်ကကျေးလက်ဒေသတွေမှာတောင်သူလယ်သမားတွေဟာတာဝန်ကျေသီးနှံပေးသွင်းနိုင်ခြင်းမရှိရင်ကျေးရွာသမဝါယမဆိုင်ကနေစံစီနဲ့လူသုံးကုန်ပစ္စည်းတွေကိုဝယ်ယူခွင့်ပိတ်ပင်တာခံခဲ့ရပါတယ်ဒါအပြင်မိမိပိုင်သီးနှံကိုကျေးရွာအပြင်ထွက်အထူးသဖြင့်မြို့ကိုသွားရောက်ရောင်းချခွင့်လည်းမရှိကြပါဘူး1988နောက်ပိုင်းစီးပွားရေးစနစ်ကျင်းသုံးပြီးနောက်ပိုင်းမှာတော့တမဝါယမဆိုတာဆက်ရှိနေပေမဲ့အရင်လိုတောင်သူလယ်သမားတွေကိုတာဝန်ကျေသီးနှံနဲ့ချိတ်ဆက်မထားတော့ပါဘူးဒါပေမဲ့လည်းတမဝါယမအမိခံပြီးမြေသိမ်းရာသိမ်းကစုပေါင်းလေရာစုပေါင်းစိုက်ပျိုးမြေဆိုပြီးလုပ်ခဲ့တဲ့အတွက်ကြောင့်တချို့တောင်သူလယ်သမားတွေဟာမြေမဲ့ရာမဲ့ဖြစ်ကုန်ကြပြီးဘဝပြတ်ခဲ့ကြရပါတယ်အခုလည်းပဲစစ်ကောင်စီအကြီးအကဲကတမဝါယမဆိုပြီးပြောလာတဲ့အပေါ်မှာစကိုင်းတိုင်းကဏီမြို့နယ်ရွေးကောက်ခံတိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဦးထွန်းထွန်းဝင်းကအခုလိုပြောပါတယ
်စကောင်းဆောင်ကတမဝါယမစနစ်ပဲတော့ဘယ်စနစ်ပဲတော့ဘာမှမဖြစ်တော့ပွဲပြီးသွားပြီပွဲပြတ်သွားပြီဘာမှလုပ်လို့မရတော့ဘူးခေါင်ကရမ်းနဲ့တောင်မျိုးမြောင်ပြောလျှောက်ပြောတဲ့အစ်စ်မဲရောက်သွားပြီအဲဘယ်ဘာမှလည်းအကောင့်ထဲမပေါ်ခဲ့ဘူးအခုကတော့သူတော်ဆုံးလက်ကျန်အချိန်လေးတွေကိုခေါင်ကရမ်းလျှောက်ပြောနေတာပါပဲသမဝါယမစနစ်သားပြန်လဲကျင့်သုံးလို့ရှိရင်မဆာလခစ်ကလို့ဖိနှိပ်ရရန်နေရာကြီးဖြစ်သွားမှာဘာကတက်တည်လဲဆိုတော့သမဝါယမကတင်းစီးထားတဲ့မြေကြီးရှိတယ်စုပေါင်းလေယာဉ်အဲ့ဒီစုပေါင်းလေယာဉ်အမတန်ကောင်းတယ်ထွန်းနှုံးတွေလည်းကောင်းတယ်အဲ့ဒီလေယာဉ်မြေကြီးထွက်တဲ့တီးနံတွေကသူတို့သမဝါမအသိချုပ်ကြီးစီကိုမရောက်ဖဲနဲ့အဲ့ဒီရွာမှာရှိတဲ့တာဝန်ခံလုပ်တဲ့ဟိုနာမြို့နယ်လူကြီးတွေနဲ့သမဝါယမလူကြီးတွေနဲ့သူအဆင်ပြေတယ်လို့ရောင်းတုံးဝေချမ်းများနဲ့လောက်တာအဲ့တော့ဖိနှိပ်မှုရန်နေရာကြီးတည့်ရက်ကိုအကောင့်ထဲပေါ်တာ အဲဒါမျိုးတွေအမိလိုက်စားမှုတွေဖြစ်နိုင်တယ်ဘာဖြစ်လို့လို့ဆိုတမဝရမထင်းချုပ်ကတော့ခဲ့တယ်သူကဒီကတော့စိတ်ကူးရင်ပြီးတော့လောက်တာပါတိုးတော်လည်းပဲအဲ့ဒီစိတ်ကူးရင်ထားတဲ့ဟာကိုအကောင့်ထဲပို့ဖို့အတွက်ဆိုလို့ရှိရင်နံပါတ်1တမကြကြနဲ့ဒမူရီစံနေနဲ့သွားရမယ်အဲနံပါတ2ကတော့ပွင့်လင်းမြင်သာမှုရှိရမယ်နောက်ပြီးတော့ပြည်သူလူထုယုံကြည်တဲ့ပုံကူတွေကနေဒါကအခွင့်အရေးခေါင်းဆောင်နေရတဲ့ပြီးတော့တရားရှင်းပြနိုင်တဲ့အခြေအနေရှိရအခုကတော့မဟုတ်ဘူးသူကတကယ်လို့ပုံစံသုံးသားလူတွေဖြစ်တဲ့အခါကျဘာမှတောင်းသူကလုံးလို့မရ
အခုစစ်ကောင်စီအကြီးအကဲပြောတဲ့တမောက်ဝရမစနစ်ဟာအရင်မြမဆိုရှယ်လစ်လမ်းစဉ်မဆလာခစ်ကလူစီမံကိန်းစီးပွားရေးစနစ်အောက်ကတမောက်ဝရမစနစ်လားဒါမှမဟုတ်ဈေးကွက်စီးပွားရေးစနစ်အောက်ကတမောက်ဝရမစနစ်လားဆိုတာတော့ရှင်းရှင်းလင်းလင်းပြောဆိုခြင်းမရှိသေးပါဘူးဒါပေမဲ့လည်းတမောက်ဝရမစနစ်အောက်မှာစီးပွားရေးတစုံလုံးကိုကျုံသွင်းလိုက်မယ်ဆိုရင်တော့ဈေးကွက်စီးပွားရေးစနစ်ဆိုတာပြတ်သုံးသွားမှာဖြစ်ပြီးနောက်ဆက်တွဲအနေနဲ့နိုင်ငံရဲ့အဓိကကြော်ရိုးလေယာစိုက်ပျိုးရေးကဏ္ဍအလုံးကိုအစိုးရကချုပ်ကင်ပြီးတာဝန်ကြီးတင်းတန်ပေးသွင်းကြဖို့ပြဋ္ဌာန်းရမှာဖြစ်တယ်လို့ကျွမ်းကျင်သူတွေကပြောကြပါတယ်ဒါနဲ့ပတ်သက်ပြီးတောင်သူလယ်သမားအရေးတင်နန်းတွေပို့ချဆောင်ရွက်နေသူတဦးကသူကိုယ်တိုင်ဖြတ်သန်းခဲ့ရတဲ့မဆလာခေတ္တမဝိုင်မှာစနစ်နဲ့နှိုင်းရှင်ပြီးအခုလိုသုံးသပ်ပြပါတယ်
။ဟိုရှင်းရှင်းလေးပါဗျာတမဝိုင်မှာစနစ်မအောင်မြင်နိုင်ဘူးလို့ဒက်တီပြောလို့ရတယ်။ဘာလို့လို့ဆိုတော့ကျွန်တော်တို့စာထဲမှာတင်ခဲ့တာပဲဗျာတမဝိုင်မှာဖခင်ကြီးရောဘတ်အိုမန်လည်းအရှုံးနေတယ်ပဲသူမအောင်မြင်ခြင်းနေတယ်ပဲညီကုန်းချုပ်ခဲ့ရတာ။သူကတမဝိုင်မှာစနစ်ကိုစီမံကိန်းစီဝါရေးစနစ်နဲ့တွဲဖက်ပြီးကမှစဉ်းစားပြီးပြောတာလားဈေးကွက်စီဝါရေးစနစ်အောက်မှာပဲတမဝိုင်မှာစနစ်ကိုလုပ်မှာလားဆိုတော့မရှင်းလင်းဘူးဒါပေမဲ့အကြံပြင်းအားဖြင့်နားလည်လိုက်ရတာကတော့စီမံကိန်းစီဝါရေးစနစ်အောက်ကတမဝိုင်မှာစနစ်တို့အဲ့လိုမြင်ရတာစီမံကိန်းစီဝါရေးစနစ်အောက်ကတမဝိုင်မှာ ਨੇ လိုချင်တာအရင်တန်းစီပေါ့ဗျာဒါပေမဲ့မလိုချင်တဲ့ပစ္စည်းကာဗော်လေးတွေနဲ့တွဲထုတ်ရတယ်ဆိုတဲ့ဟာတွေကလည်းလူတို့ကခံစားပြီးသားပါအတွေ့အကြုံအသက်အရွယ်ရနေတဲ့လူကြီးတွေဆိုရင်သိပြီးသားပါတမမစနစ်ရဲ့ဒဏ်တွေကိုပေါ့ဗျာတပါတီစနစ်စီမံကိန်းစီဝါရေးစနစ်အောက်ကတမမစနစ်ဟာလူတို့ကိုဘယ်တော့ဒုက္ခပေးခဲ့တယ်လဲဆိုတော့အတိုင်းမှာမေ့ပြောက်လို့မရပါဘူး2008ဖွဲ့စည်းပုံအခြေခံဥပဒေမှာလည်းစီဝါရေးကိုဈေးကွက်စီဝါရေးစနစ်ကျင့်သုံးမည်လို့အတိအလင်းရေးထားတာရှိတယ်အခုကသူရဲ့စီနီယာကြီးတွေလုပ်ခဲ့တဲ့ဈေးကွက်စီဝါရေးစနစ်နဲ့တွားမှာရောနောက်2008ရဲ့ဖွဲ့စည်းပုံပါပြဿနာချက်ကိုရောဟိုဆက်ကျင်လိုက်တာလို့ကျွန်တော်တော့မြင်တယ်အားလုံးကိုတမဆိုင်မှာထုတ်အောင်ဆိုရင်တော့အဲ့တော့တောင်းတဲ့ဘဝတွေကတော့တကယ်ကိုဆင်းရဲမွဲတည်တဲ့စင်မပြေတဲ့ဘဝပြန်ရောက်သွားလိမ့်မယ်လို့ကျွန်တော်မြင်တယ
်နိုင်ငံတကာမှာလည်း Cooperative Society ဆိုပြီးစီးပွားရေးလုပ်ငန်းတွေကိုလူထုအနေနဲ့ပူးတွဲပူးပေါင်းလှုပ်ဆောင်ကြတာတွေဟိုးအရင်ကတည်းကတည်းကရှိခဲ့ပါတယ်ဒါကိုအစိုးရကတပိုင်းတစပတ်သက်တယ်လို့အစိုးရနဲ့လုံးဝမပတ်သက်တာတွေလည်းရှိပါတယ်ဒါပေမဲ့အဲ့ဒီလိုအသင်းအဖွဲ့တွေတဲကိုပြည်သူတွေကိုမဝင်မနေရဆိုပြီးသတ်မှတ်ထားတာမျိုးမရှိကြပါဘူးမြန်မာနိုင်ငံမှာလည်းနိုင်ငံတကာနီးတူအဲ့ဒီလိုမျိုးလှုံ့ဆော်တာကိုလွတ်လပ်ကြီးစားပါလီမန်ဒီမိုကရေစီခေတ်ကလေးကတမဝရမဆိုပြီးအစိုးရဝန်ကြီးဌာနဖွဲ့စည်းဆောင်ရွက်ခဲ့ပါတယ်တမဝရမဆိုတာပါဠိဘာသာစကားဖြစ်ပြီးတမမြတ်စွာပူပေါင်းဆောင်ရွက်ခြင်းဝရမလုံးလဇွဲအားစိုက်လောက်ကင်ကြခြင်းလို့အဓိပ္ပာယ်ရပါတယ်ဒါပေမဲ့လည်းမြမဆိုရှယ်လစ်လမ်းစဉ်မဆလာတပါတီစနစ်အောက်မှာတော့တမဝရမဆိုတာဟာဆိုရှယ်လစ်စီးပွားရေးစနစ်ရဲ့ဒုတိယမှန်တိုင်းဆိုပြီးသတ်မှတ်ကပြည်သူအလုံးအသင်းမှာမဝင်မနေရလှုပ်ဆောင်ခဲ့ပါတယ်စံစီနဲ့အိမ်သုံးလူသုံးကုန်ပစ္စည်းမှန်သမျှကိုရက်ွက်ကြေးဝါတမဝရမဆိုင်တွေကပဲဖြန့်ဝေတဲ့အချိန်မှာထုံးဝေခွင့်ရှိတဲ့အတွက်ပြင်ပမှာတော့ပေါင်ကိုလောကအယောင်းဝယ်ဖြစ်ကုန်ရပါတယ်စစ်ကောင်စီခေါင်းဆောင်ရဲ့တမဝရမနဲ့ပတ်သက်ပြီးမဆလာတပါတီခေတ်ကိုမိလိုက်တဲ့မြေလက်ဒေတာကစိုက်ပျိုးရေးအွန်လိုင်းဂျာနယ်အရီတာတူကအခုလိုပြောပါတယ်အ
ဲ့တမောင်မစနစ်ကသူတို့အကောင့်ထဲပေါ်ဖို့ဆိုတာကတိတ်မလွယ်လောက်ဘူးလို့ထင်တာပေါ့နော်ဆိုရင်မနောဆိုရှယ်လေးလမ်းစဲပါတီတော့ကလုတ်တဲ့တမောင်မစနစ်မျိုးလားဘာလို့ဆိုအခုတော့စနစ်တိုင်းသွားဖို့ကတော့လွယ်ကူတဲ့အနေထားမျိုးမရှိဘူးလို့ပဲမြင်တာပဲဘာလို့ဆိုတော့တမောင်မစနစ်မှာတာဝန်ကြီးတိနံတွေပါမယ်တာဝန်ကြီးတိနံတွေဝယ်ပြီးတော့အစိုးရအနေစီတွေဖြတ်ကဘာတွေဝယ်စံတွေဖြတ်အဲ့စတဲ့ကြီးအကောင့်ထဲပေါ်နိုင်နေဆိုရင်အရင်တိုင်းပဲသွားမှာပေါ့လို့ပဲပြောရမှာစံစာအုပ်တွေနဲ့ထုတ်ကြဒီနေ့တာဝန်ကြီးတွေရောင်းကြပမတိုင်ဗန်တန်းစီပေါ့တီတန်းစီပေါ့ခွဲတန်းနေတယ်ပဲပေါ့လုံကြီးအိမ်ကြီးအစပမခွဲတန်းပေါ့အချီလုံးအစ
ဒါအပြင်မဆလာခစ်ကတမဝရမစနစ်ဟာတောင်သူလယ်သမားတွေကိုကန့်တတ်တာဖြစ်တယ်လို့လည်းအရင်ကျေးွာအုပ်ချုပ်ရေးမှူးဟောင်းနဲ့တောင်သူတဦးကအခုလိုပြောပါတယ်
တာဝန်ကြီးလက်မှတ်မပါဘဲနဲ့တည်ယူရောင်းချရင်လည်းဖမ်းနေပြန်တာဝန်မကျေရင်လည်းဖမ်းနေပြန်ဒီတိနာအထွတ်မကောင်းတဲ့နှစ်တွေဆိုရင်ရှိတာပေါင်းတန်းရောင်းချပြီးတော့ဥမာကျွဲနွားပေါ့ဗျာ
အဲ့ကျွဲတွေနွားတွေရောင်းချပြီးတော့မှတိနာကိုဝဲသွန်းရတာဗျာ
အဲ့ဒီလိုတာဝန်ကျင်မှကမဝါယမဆိုင်ကနေပြီးတော့စံစီစာငပိကျတော့စားသုံးကုန်နဲ့မတက်ခဲတို့အထယ်လိတ်တို့လူသုံးကုန်ပစ္စည်းတွေပေါ့ဗျာဒါတွေကိုခွဲလန်းအလိုက်ထုတ်ပေးတယ်လုံးလုံးအောင်ထုတ်ပေးတာလည်းမဟုတ်ဘူးဗျ
ကမဝါယမစနစ်လက်အောက်မှာတောင်းသူလည်းသမားတွေရဲ့ဘဝဟာလွတ်လပ်စွာထုတ်လို့ရောင်းချခွင့်မရှိပဲထိန်းချုပ်မှုတွေအကန့်အသတ်ရှိမှုတွေနဲ့လုတ်ကန်နေတိုင်းစားတော့ရတာပေါ့ဗျာ
မြန်မာဆိုရှယ်လီလမ်းစဉ်မဆလာတပါတီခေတ်ကတမဝယမအသင်းဟာအုပ်ချုပ်ရေးကိုကင်ထားတဲ့ပါတီကောင်စီရဲ့အရေးမိုးထားတဲ့အတွက်ပွင့်လင်းမြင်သာမှုမရှိတဲ့အတွက်ဥဆောင်လုတ်ကင်တဲ့သူတွေဝန်ထမ်းအဆင့်ဆင့်တွေအတွက်ငွေကြေးအရာအာဂရီလိုက်စားမှုတွေကလည်းများပြားလွန်းလာပါတယ်လူသုံးကုန်ပစ္စည်းတွေကိုလည်းမဲစနစ်နဲ့ဖြန့်ဝေတာကများတဲ့အတွက်အမှန်တကယ်အသုံးတည့်သူတွေလက်ထဲကိုရောက်ရှိတာမဖြစ်ခဲ့ပါဘူးဒါအပြင်လိုချင်တဲ့ပစ္စည်းတစ်မျိုးတည်းမဟုတ်ဘဲမလိုချင်တဲ့ပစ္စည်းနဲ့တွဲယူရတာဟာလည်းအသင်းဝင်ခေါ်ပြည်သူတွေအတွက်အသုံးမတည့်တာတွေကိုပဲဖြစ်စေပါတယ်အဲအခုတခါစစ်ကောင်စီခေါင်းဆောင်ကတမဝါယမစနစ်ကိုပြန်သွားမယ်ဆိုရင်တော့အရင်လိုဆိုရှယ်လစ်စီးပွားရေးစနစ်တုန်းကလိုလူအများဟာတမဆိုင်မှာတန်းစီနေတာတွေနဲ့အချိန်တွေကုန်တဲ့ခေတ်ကိုပြန်ရောက်သွားမှာအများကစိုးရင်တကြီးစောင့်ကြည့်နေကြပါတယ်ခင်ဗျာ
မြန်မာနိုင်ငံအာဏာသိမ်းမှုအပြီးမှာလူငယ်တွေဟာသူတို့ရဲ့အနာဂတ်အိမ်မက်တွေကိုဆွန့်လွတ်လူမျိုးရဲ့အတွက်လက်နက်ကင်တိုက်ပွဲဝင်နေကြပါတယ်ဒီတိဆိုဝါသနာပါယာအိမ်မက်ကိုစွန့်ပြီးတောထဲမှာတော်လန်ရစ်တက်တာဖြစ်တိုက်ပွဲဝင်ရင်ဝါသနာပါယာသချင်းတွေကိုဆက်လက်ဖန်တီးနေတဲ့လူငယ်တယောက်အချောင်းယူကရိန်းမြန်မာလူမျိုးရေးတိုက်ပွဲနှိုင်းရှင်ချက်အစီအစဉ်ကနေဟောင်းစာတင်ဆက်ထားပါတယ်ရှင
်
တမိုက် DK လို့နာမည်ပေးထားတဲ့အိမ်လွန်းချင်းမဲ့ဖြစ်ပါတယ်။ဒီချင်းကိုဒေတာကာကွယ်ရေးတပ်ဖွဲ့ဝင်ရဲဘော်လူငယ်တို့ကရေးဆက်တည်ဆောက်ထားတာပါ။သူ့နာမည်ကရဲဘော် DK ပါ။ရဲဘော် DK ဟာပြည်တွင်းအာဏာမသိမ်းခင်တုန်းကတခြားလူငယ်နည်းသူယုံကြည်အိမ်မက်တွေနဲ့ဝါသနာပါတဲ့တေးရေးတည်ဆောက်ဘွားကိုလူငယ်ပြပြဖျက်တမ်းနေခဲ့သူပါ။အာဏာသိမ်းပြီးနောက်ပိုင်းစန္ဒပြရာကနေစစ်တပ်ရဲ့ကြံဖက်လို့ရတဲ့ကြောင့်အင်းတော်ဒေတာကာကွယ်ရေးတပ်ထဲဝင်ရောက်ခဲ့သူဖြစ်ပါတယ်။ဒီအကြောင်းကိုရဲဘော် DK နဲ့ယူကရိန်းမြန်မာလွတ်မြောက်ရေးတိုက်ပွဲနှိုင်းယှဉ်ချက်အစီအစဉ်ကနေဆက်သွယ်မေးမြန်းထားပါတယ
်။ဒီကတော့ဟိုကျွန်တော်တို့ဒီပုံမှန်နေထိုင်မှုတိုက်မှာဟိုကိုလည်းမတရားမလုပ်ဘူးမတရားလုပ်တာကိုလည်းကျွန်တော်မကြိုက်ဘူး။အဲ့လိုမျိုးအခြေအနေမျိုးဆိုတော့ခုလိုမျိုးအနာသိမ့်လိုက်တယ်ကျွန်တော်တို့ဒီလက်ရှိဗီဒီယိုရွေးကောက်တင်ပြထားတဲ့အစိုးရကိုဒီမှမပြုဘဲနဲ့ဒီလိုမျိုးအနာသိမ့်လိုက်တဲ့အတွက်ဒါမတရားမှုဖြစ်တဲ့အတွက်ကျွန်တော်တို့ကလည်းမတရားမှုမကြိုက်တဲ့ကောင်လေးဆိုတော့ဒီထဲကိုဝင်လာဖို့ကျွန်တော်ဆုံးဖြတ်လိုက်ပါ။အဓိကကလည်းကျွန်တော်တို့ဒီမဆုံးဖြတ်ခင်မှာတော့ကျွန်တော်တို့ကိုယ့်ကိုယ်တော့အချိန်ချင်းမေးရတာပေါ့။ဒီထဲကိုရောက်လာလို့ရှိရင်ဒီလိုမျိုးကျွန်တော်တို့ဟိုကျွန်တော်တို့ပုံမှန်လည်းပတ်နေတဲ့ပုံဝင်ကြုံမျိုးမဟုတ်ဘဲနဲ့အစင်မပြေမှုတွေအများကြီးရှိနိုင်တယ်ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့အရင်စဉ်းစားတယ်အခုတော့နောက်ထပ်ဟိုကြုံတွေ့လာနိုင်တဲ့ဒုက္ခပေါင်းစုံပေါ့အဲ့ဒါတွေကိုကျွန်တော်ခံနိုင်ရှိမရှိကိုယ့်ကိုအရင်မေးတယ်မေးပြီးတော့အဲကျွန်တော်ကိုကျွန်တော်ခံနိုင်ရှိပြီလို့ကျွန်တော်ယုံကြည်တဲ့အချိန်ပေါ့ကျွန်တော်ဒီလိုလိုက်လေးဝင်လာလိုက်တာနောက်နာရတယ်ဆိုတော့တကယ်တမ်းကျွန်တော်တို့အမှားလို့မှနောက်နာရတာကျွန်တော်ကကျတော့ဟိုတခြားရေပေါ်တွေဘလို့နေသားမျိုးနဲ့ဝင်လာတယ်ဆိုတော့ကျွန်တော်မသိဘူးတယောက်တစ်လို့စီတော့ခံချက်တွေရှိကြတာကျွန်တော်ခံချက်ကတော့ဒါကျွန်တော်တို့ကဒီမတရားမှုကိုတိုက်တွန်းဖို့အတွက်ကျွန်တော်မဖြစ်မနေလုပ်ရမယ်ဆိုတဲ့ဟိုစိတ်ပိုင်းဖြတ်ပြီးတော့ပေါ့အဲ့လိုမျိုးဝင်လာလိုက်တာအဲ့လိုမျိုးဆိုတော့ကျွန်တော်တို့မှနောင်တဆိုတာမရှိဘူးအဲဒီဒုက္ခတွေကြုံရလို့ရောဟိုအစင်မပြေလို့ရောပဲဖြစ်ဖြစ်ပေါ့ဗျာဒါနဲ့ကျွန်တော်တို့ဟိုအလုံးသိပြီးတော့မသိကြသေးတဲ့တချို့ပြဿနာလေးတွေရှိကြတာပေါ့အစမပြေမှုတွေပေါ့ဒါတွေကိုတုံ့တွေးတဲ့အချိန်မှာလည်းကျွန်တော်နောင်တမရပါဘူးမရဘူးဆိုတာကျွန်တော်ဒါကျွန်တော်မှန်မှန်ပြန်လာလို့လာကျွန်တော်အနေနဲ့ကျွန်တော်ဒီများကိုညောင်ယူပြီးဒီနဲ့ကျွန်တော်ရှောက်တာဖြစ်တဲ့အတွက်ဒီလိုဟိုဒုက္ခတွေကျွန်တော်ကြုံမယ်ဆိုတာကိုကြိုပြီးတော့ကျွန်တော်စဉ်းစားမိပြီးတာဒါတွေကိုလည်းကျွန်တော်ခံနိုင်ရှိမယ်လို့ကျွန်တော်ကိုကျွန်တော်ကြုံကြည်တယ်ပြီးတော့ကျွန်တော်ကိုယ်တိုင်လည်းရအောင်ကြော်ဖြတ်မယ်ဆိုတဲ့စိတ်နဲ့ကျွန်တော်ဒီလုပ်ကိုလုပ်တာဖြစ်တဲ့အတွက်ကျွန်တော်နောင်တမရပါဘူး ကျွန်တော်တို့ဒီလုံလိုင်းလုံးလုပ်ပဲဆိုတာပြောမဆိုလက်နက်ကင်နဲ့လုပ်ပေါ့ဗျာလက်နက်ကင်နဲ့လုပ်ဆိုတာအချိန်မီပြီးအဲကျွန်တော်တို့ဟိုဒီနေ့ရှိတယ်နောက်နေ့ရှိချင်မှလည်းရှိတော့ပေါ့ဟိုတည်နေတည်နိုင်တယ်ဆိုတော့အခြေအနေမျိုးတွေကတော့ကျွန်တော်လည်းကြိုးတွေးထားပြီးသားပေါ့နော်အဲအဲ့လိုမျိုးတွေဟိုကျွန်တော်တို့မတွေးမိပဲတော့မနေဘူးဗျာဘာလို့လဲဆိုတော့ကျွန်တော်တို့ဒီထက်ကိုကျွန်တော်ပြောသလိုခုနကကျွန်တော်ပြောသလိုကျွန်တော်ဆက်ပြီးတော့မလာခင်တည်းကဒီလိုမျိုးအကြောင်းအရာတွေလည်းကြုံနိုင်တယ်ကျွန်တော်တို့အိမ်ကိုလည်းပြန်ကျင်းမှလည်းပြန်နိုင်မယ်နောက်ပြီးတော့ပြန်ကောင်းလည်းပြန်နိုင်မယ်ကျွန်တော်တို့အဲ့လိုမျိုးအကြောင်းအရာတွေကိုကျွန်တော်ထည့်စဉ်းစားပြီးသားပေါ့နော်နောက်တစ်ခါကျွန်တော်တို့ခုနပြောတဲ့ဒီဒုက္ခတွေပေါ့ဒီဒုက္ခတွေကြုံရမယ်ဆိုတာကျွန်တော်တို့ကြိုတင်ပြီးတော့ဘုံဘောင်းသိပြီးသားပဲဒီမိသားဆိုတော့စိုးရင်စိတ်ကြော့လူတိုင်းကတော့ဒီမှာကြောက်ကြတာကြီးပဲလေဟုတ်တယ်မလားလူတိုင်းကိုချစ်တဲ့လူတွေကိုမိသားစုတွေဒီလိုအရာတွေနဲ့တော့ဒီမှာမခွဲချင်ကြဘူးဒါပေမဲ့ကျွန်တော်တို့လုံမဖြစ်မဲ့ကိစ္စတွေတွေကျွန်တော်တို့ကလောက်ရတာအဲ့ဒီကစိုးရင်စိတ်ဆိုတာတော့အနည်းနဲ့များတော့ရှိတာဒါပေမဲ့ထူးထူးခြားခြားကြီးတော့စိုးရင်စိတ်မဖြစ်ဘူးတချင်းတို့များတော့ကျွန်တော်လူမကြီးတော့ကျွန်တော်လူမကြီးလို့ရေးရတာတကယ်တမ်းကျတော့ဒီတချင်းကဟိုကျွန်တော်တို့လို့ပြောမယ်ကျွန်တော်တို့ရဲဘော်တယောက်ပေါ့အဲကျွန်တော်နဲ့ခင်တဲ့ရဲဘော်တယောက်ကနေပြီးတော့ဒီအမေခံစားချက်နဲ့ပတ်သက်ပြီးတော့အဲသူကဟိုဒီလိုမျိုးပေါ့နော်ရေးဖို့သူကဆန္ဒရှိတယ်ဆန္ဒရှိတဲ့ခါကျတော့ကျွန်တော်ကလည်းအဲ့လိုတချင်းစရေးဟိုဒီတိုလိုင်းတချင်းကိုကျွန်တော်ကဟိုရေးတာအသုံးလေးပုတ်ပဲရှိသေးတယ်အဲ့အချိန်မှာအဲ့အချိန်မှာသူကလည်းအမေတချင်းလေးရေးပါလားဆိုပြီးတော့ခွင့်ပြုတော့အကျော်ကိုနိုင်လည်းအမေချစ်သားဆိုတော့အမေတတိယတော့ဗျာတတိယတော့အဲသူဒီကျွန်တော်နဲ့ခွင့်ပြုတဲ့ရဲဘော်ကလည်းအဲဒီကိုယ်တိုင်လည်းကျွန်တော်လိုမျိုးပဲအမေချစ်သားတွေပဲအဲ့လိုမျိုးဆိုတော့ဒီချင်းကိုကျွန်တော်ရေးမယ်ဆိုပြီးတော့ဆုံးဖြတ်လိုက်တယ်ဆုံးရအိမ်ထဲဝဲဝဲရံဝဲတွင်မိတို့တွေကြာတန်တေဟောမြာရလို့လေလက်ညိုလေးကိုရမ်းနေစစ်တဲ့အောင်နေထိုင်ရင်ဝဲကျွန်တော်လူမိုက်တီမေ
အာနာသိမှုကြောင့်အိမ်မက်တွေဆွလွန်ခဲ့ရပေမဲ့တပ်နိုင်တဲ့ဘက်ကနေတိုက်ပွဲဝင်ရင်အခွင့်သင့်သလိုဝါဒနာကိုအကောင့်ထဲပေါ်နေတဲ့လူငယ်တယောက်အကြောင်းပဲဖြစ်ပါတယ်။နောက်တစ်ပတ်အစီအမံလဲဘယ်သူတွေပါဝင်ဆွေးနွေးကြမလဲဆိုတော့စောင့်မျှော်ကြည့်ရှုပေးကြပါခင်ဗျာ။ကျွန်တော်ဟောစားပါအမေရိကန်ပြည်ထောင်စုကနေတင်ဆက်ပေးခဲ့တာပ
ါ။ Republican သမ္မတလောင်းထွန်းနဲ့ Trump ကသူရဲ့ internet ဆာမျက်နှာဖောက်ထွင်းခိုးယူခံရကြောင်းပြောပါတယ် Republican သမ္မတလောင်း JD Vance ကတော့သတင်းဌာနတချို့ကိုတွစ်ဆုံမေးမြန်းခွင့်ပြုခဲ့ပြီး Democrat Party ကိုယ်စားလှယ်လောင်းတွေကိုဝေဖန်တိုက်ခိုက်ပါတယ်ဒုသမ္မတ Kamala Harris နဲ့ Democrat ဒုသမ္မတလောင်းအဖြစ်ရွေးချယ်ထားသူ Tim Walz တို့ဟာအခုအခါလှည့်လည်မဲဆွဲစည်းရုံးနေပြီးစီးပွားရေးမူဝါဒနဲ့ပတ်သက်လို့အဓိကပြောဆိုရှင်းလင်းပါတယ် Veronica Bodres Iglesias ရဲ့သတင်းဆောင်မကိုကိုအောင်အောင်ပြောပြပေးပါမယ်ရှင်
မဲဆွေစီယုံရေးဆိုင်ရာအင်တာနက်ဝက်ဘ်ဆိုက်ပေါက်ထွင်းခိုးယူခံရကြောင်း Republican သမ္မတလောင်း Donald Trump က Truth လူမှုကွန်ရက်မှာစနေနေ့ကရေးသားခဲ့တာပါ။အီရန်အစိုးရကသူ့ရဲ့အင်တာနက်စာမျက်နှာတွေတဲကတခုကိုပေါက်ထွင်းခိုးယူတာဖြစ်ကြောင်း Microsoft Corporation ကသူ့ကိုအကြောင်းကြားလာခဲ့တယ်လို့ရေးသားထားပါတယ်။အီရန်အစိုးရကတော့ဒီဆွဆွဲချက်ကိုညှင်းဆိုခဲ့ပါတယ်။ပေါက်ထွင်းခိုးယူထားတဲ့အချက်လက်တွေထဲမှာ Republican သမ္မတလောင်း JD Vance နဲ့ပတ်သက်တဲ့အချက်လက်တွေလည်းပါဝင်ပါတယ်။ဒါ့အပြင်လည်းတွစ်ဆုံမင်းမြန်ကန်အတွင်းမှာတော့ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့သာအဓိကထားပြောဆိုပါတယ်။အထူးသဖြင့်တော့ဒီမိုကရက်တစ်ရဲ့မူဝါဒကိုဝေဖန်ပါတယ်
Why are we talking about
it? We're talking about it. We're talking about it. We're talking about it. We're talking about it. Kamala Harris ye muwara re chang sa taw taw mwe nai phit ni ja de achein ni ko ja raw ba chang ma pyo ja da ba le.
Nevada Pine Las Vegas ma sine ni ka jin pa de mae se si yong bwe atwin du tamara Kamala Harris ka tu ye si bwa ye muwara ne patat lo adika tha pyo so ba de.
And it is my promise to everyone here when
Jama da tamara phit la mae so yin alou lou ja de American mi ta su ri a chou twa set pi lo te bo twa ma ba.အနေဆုံးလောကကတိုးပေးဖို့အပြင်
tip အပိုဆောင်စုခြင်းငွေအတွက်အခွန်ပေးရတဲ့စနစ်ကိုလည်းဖြတ်သိမ်းပြဖို့အားလုံးကိုကတိပေးပါတယ်
Taxes on tips for service and hospitality workers.
Trump ကလည်းသူ့ရဲ့ tip အပိုဆောင်စုခြင်းငွေအတွက်အခွန်မကောက်ဖို့အစီအစဉ်ကို Harris ကခိုးသွားတယ်လို့ဆွဲပါတယ်။ Harris ရဲ့အစီအစဉ်နဲ့ပတ်သက်ပြီးအသေးစိတ်ရှင်းလင်းဖို့မေးမြန်းနေကြတဲ့ကြားမှာပဲသူ့အပေါ်ထောက်ခံမှုအရှိန်အဟုန်ကတော့ငင်းမရဘူးလို့ဆိုပါတယ်။
She has ignited the country starting in Philadelphia to the
Philadelphia ga sa lo Wilkinson ale Arizona a song jin ba de mae swe wei ri ma lu paw 1000 khwe si law tat yak bi ta khe ne a pe thauk khan law tu ga si yau nai ngai ba de a long ha shi set ja bu sei a that tan ni ba de
San Francisco ga mae swe si yong bwe pi tin ngwe ri ni ma Harris ha Washington DC ko pyan la ba de Ogula 15 ye jada ri ni ma Harris ha Tamara Joe Biden ne atu akhan na taku tet yak pho shi ni ba de Donald Trump ga le Myo Carolina pi ne Asheville ma Ogula 14 ye Bowdoin win ni cha yin jin pa me mae swe bwe atwin tu ye si bwa ye muara ne patat pi lo pyo so ma ba ya
ကဘာကျော်လူကြိုက်များတဲ့အစားအစာတစ်ခုထဲမှာအီတလီနိုင်ငံကရေခဲမုန့်လည်းပါပါတယ်။တခြားရေခဲမုန့်တွေလောက်နို့မလိုက်မများလှတဲ့ဂျလာတိုရေခဲမုန့်တွေဘာကြောင့်နာမည်ကြီးတယ်လဲဆိုတာမဆုမြတ်မွန်နဲ့အတူကဘာတလခီးသွားအစီအစဉ်ကနေရောမမြို့ကိုသွားပြီးတော့စားကြည့်ချရအောင်ပါရှင်။
ပေါင်းထောင်ချီတက်တန်းရှိတဲ့ရှေးဟောင်းအဆောက်အဦတွေရှေးဟောင်းပစ္စည်းတွေကြောင့်ရောမမျိုးရောလို့သိကြတဲ့အီတလီနိုင်ငံရောမ်မျိုးရောစီကိုနိုင်ငံဆောင်ကကဘာလက်ခီးတဲ့တွေလာလည်နေကြတာပါရောမမျိုးကိုရောက်သွားသူတိုင်းရှေးဟောင်းအဆောက်အဦတွေနဲ့အတူနေရာအနှံ့မှာတွေ့ရတာကတော့ဂျလာတိုဆိုင်တွေဖြစ်ပါတယ်ဂျလာတိုဆိုတာကတော့အီတလီလိုရေကဲမုန့်လို့အဓိပ္ပာယ်ရတာမို့ရေကဲမုန့်ရောင်းတဲ့ဆိုင်တွေဖြစ်ပါတယ်နိုင်ငံတကာမှလည်းနာမည်ကျော်လာတဲ့အီတလီဂျလာတိုရေခဲမုန့်တွေကိုရောမမြို့ကိုရောက်လာသူတိုင်းစားကြည့်ကြင်ကြတာမို့ဆိုင်မှာဝယ်ယူနေသူတွေဆိုင်ပြင်မှာရတာခံစားနေသူတွေကိုမြင်တွေ့ရနိုင်မှာဖြစ်ပါတယ်။ရောမမြို့တော်ရဲ့ကရှေးအကြဆုံးဂျလာတိုရေခဲမုန့်ဆိုင်တွေကတဆိုင်ကတော့ဂျိုလီတီဆိုတဲ့ရေခဲမုန့်ဆိုင်ဖြစ်ပါတယ်။နိုးထွက်ပစ္စည်းအယောင်ဆိုင်အဖြစ်19ရာစုနှောင်းပိုင်းမှာတွေကစတင်ဖွင့်ခဲ့တဲ့ဆိုင်ဖြစ်ပြီးတော့ဒုတိယကမ္ဘာစစ်ကြီးပြီးချိန်မှာတော့ရောမမြို့တော်တွေကလူသစ်အများဆုံးရေခဲမုန့်ဆိုင်ဒီဇိုင်းဖြစ်လာခဲ့ပါတယ်
။ Roma è la città italiana dove c'è più turismo di tutti quanti, quindi gira un
Italy မှာရောမမြို့ကကမ္ဘာလက်ခီးသွားဧည့်သည်အများဆုံးလာတဲ့မြို့ဖြစ်ပါတယ်။ဧည့်သည်တွေရောမမြို့ကိုရောက်လာကြပြီးဆိုတော်တော်များများကဂျက်လက်တိုစားကြင်ကြတယ်လေ။ယာရီဥလူကလည်းပူရာကိုအရသာကောင်းကောင်းဂျက်လက်တိုရေခဲမုန့်စားရတဲ့ဆိုတာသူများတွေနဲ့မိတ်ဖွဲ့နိုင်တာနဲ့အတူတူပါပဲ။ကိုလိုပဲလမ်းပေါ်မှာရေခဲမုန့်စားနေကြသူတွေနဲ့ရင်းရင်းနီးနီးအားရပါရအတူစားပြကြတယ်မဟုတ်လားဗ
ျတခြားရေခဲမုန့်တွေနဲ့အီတလီဂျလာတိုရေခဲမုန့်ဘာကွာတယ်လဲဆိုရင်တော့ရေခဲမုန့်ထဲမှာပါဝင်ပစ္စည်းတွေဖြစ်ပါတယ်အီတလီဂျလာတိုရေခဲမုန့်တွေမှာနို့မလိုင်းထက်နို့ကိုပိုများများထည့်လုပ်ထားသလိုကျဲဥအနှစ်မပါတာကတခြားရေခဲမုန့်တွေနဲ့မတူတဲ့ထူးခြားမှုဖြစ်ပါတယ်
Actually most of the time I prefer the fruit flavors not really sweet like some like cherry
ရေခဲမုန့်စားတိုင်းအရင်မချိုတဲ့အသီးအရသာမျိုးစားပစ်တာများပါတယ် cherry သီးပန်းသီးရှောက်သီးစားတဲ့အရသာမျိုးစားပစ်ပါတယ်အခုတော့ကိုကိုမုန့်ရောထားတဲ့ hazel သီးအရသာနဲ့ငပြောသီးအရသာရေခဲမုန့်နှစ်မျိုးကိုစားကြည့်နေတာပါငပြောသီးရေခဲမုန့်ကငပြောသီးဖြော်ရည်အရသာအတိုင်းပါပဲနူးညံ့ပြီးတော့စားလို့သိပ်ကောင်းပါတယ်ဂျိုလီတီရေခဲမုန့်ဆိုင်မှာမျိုးဆက်၄ခုမြောက်မိသားစုအဆက်ဆက်လက်ဆင့်ကမ်းလာကြတဲ့အရသာမျိုးစုံရေခဲမုန့်တွေရနိုင်ပါတယ်။ရောမမျိုးရဲကအထင်ကြီးရှေးရောက်ဆောက်ဦးတစ်ခုဖြစ်တဲ့ပန်တနော်နဲ့ကက်ရက်နားမှာရှိတဲ့ဆိုင်မှုအမြဲတမ်းစီကားနေပါတယ်
။ Eh sì, è un punto di riferimento anche perché ormai è la più vecchia gelateria.
ကျွန်တော်တို့ရေခဲမုန့်ဆိုင်ကရောမမျိုးရဲ့အမှတ်အသားတစ်ခုလို့ဖြစ်နေတာကမြို့မှာရှိတဲ့ရေခဲမုန့်ဆိုင်တွေထဲမှာတက်တန်းအရှိဆုံးဖြစ်နေတာကြောက်ပါအီတလီတနိုင်ငံလုံးမှာလည်းတက်တန်းအရေးဆုံးရေခဲမုန့်ဆိုင်ဒီဇိုင်းဖြစ်ပါတယ်။မိသားစုဆက်ဆက်လက်ဆင့်ကမ်းလှုပ်လာကြတာကဒီဆိုင်ရဲ့ထူးခြားမှုဖြစ်ပါတယ်။ရောမသူရောမသားတွေအတွက်တင်မဟုတ်ဘဲကျွန်တော်တို့စီလာကြတဲ့ဧည့်သည်တွေရဲ့ရေခဲမုန့်စားခြင်းနဲ့အာတီတာကိုဖြည့်ဆည်းနိုင်ဖို့ကျွန်တော်တို့မှာတာဝန်ရှိတယ်လို့ခံယူထားပါတယ်
။ဂျော်လီတီရေခဲမုန့်ဆိုင်နဲ့မဝေးလှတဲ့နေရာမှာ1880ခုနှစ်ထဲကဖွင့်ထားတဲ့Gelateria Fasi ဆိုတဲ့ရေခဲမုန့်ဆိုင်ကလည်းရောမမြို့တော်ထဲမှာရှေးအကျဆုံးရေခဲမုန့်ဆိုင်ဒီဇိုင်းဖြစ်ပါတယ်။ ရေကဲမှုန်ဆိုင်သစ်တွေမြို့ရဲမှအများကြီးရှိနေပေမဲ့မူလတွေကလူကြိုက်များတဲ့အရသာအတိုင်းမပြောင်းမလဲလုပ်နိုင်တာကြောင့်ဒီကနေ့အထိဖောက်တဲ့မပြတ်ရှိနေတာဖြစ်တယ်လို့ဖာစီရေကဲမှုန်ဆိုင်အကြီးအကဲကပြောပါတယ
် Perfetta non viene tutti i giorni identico e però il sapore rimane uguale perché non abbiamo mai evoluto
nella ရေမှရေကဲမှုန်လုပ်တဲ့အချိုးအစားအတိအကျရေလို့မရှိပါဘူးတနေ့နဲ့တနေ့လုပ်တဲ့ရေကဲမှုန်တွေလည်းထပ်တူတူမနေပါဘူးဒါပေမဲ့အနံ့အရသာကပြောင်းလဲမသွားပါဘူး။ဘာလို့လဲဆိုတော့ကျွန်တော်တို့ကရေခဲမုံတွေကိုဖက်ရှင်တစ်ခုလိုပြောင်းလဲထွင်လေးမရှိတာကြောင့်ပါ။ဒီလောက်ထိအောင်မြင်မှုရလာစေတဲ့မူလရေခဲမုံလုံနည်းအတိုင်းမပြောင်းမလဲသစ္စာရှိရှိလုပ်တာကအောင်မြင်စေတဲ့လိုအပ်ချက်လို့ကျွန်တော်မှတ်ယူထားပါတယ်
။သူ့ရဲ့အဘေးစတင်ဖွင့်ခဲ့တဲ့ရေခဲမုံဆိုင်မှာမူလရေခဲမုံလုံနည်းတွေတုံးပြီးတော့ရေခဲမုံအရသာအစ်တွေကိုဖန်တီးနေပါတယ်။သူတို့ဆိုင်မှာခွက်ထဲကတော်ထဲထည့်ဆားရတဲ့ရေခဲမုံမျိုးသာမဟုတ်ဘဲဓာလီရေခဲမုံရောမမျိုးတော်ကလမ်းတွေမှာခင်းထားတဲ့ကြောက်တုံးပုံစံလုပ်ထားတဲ့ရေခဲမုံစသဖြင့်ရေခဲမုံပုံစံအစုံရှိပါတယ
်
သိကိုရတာရှိပါတယ်ဆိုင်ထဲဝင်လိုက်တော့ဆိုင်ကအကျယ်ကြီးပဲရေခဲမုံတွေကလည်းကောင်းမှကောင်း
အီတလီနိုင်ငံရေခဲမုံဆိုင်ရှင်များအသင်းရဲ့သုံးသက်ချက်တွေအရရောမမျိုးတော်ဟာအီတလီမှာရေခဲမုံစားသူအများဆုံးမျိုးအဖြစ်နဲ့ထိပ်ဆုံးမှရှိနေပါတယ်2023ခုနှစ်အတွင်းရေခဲမုံရောင်းအား14ရာခိုင်နှုန်းကျော်တက်လာခဲ့တာဖြစ်ပါတယ
်။ Roma in crescita perché lo dico anche dei dati mesi io devo fare dei
ragioni. Roma မြို့မှာရေခဲမုံစားသူတွေပိုပိုများလာနေပါတယ်။ကျွန်တော်တို့စည်ရင်းတွေအရဆိုရင်လည်းမနစ်ကတည်းကဒီနှစ်ထုတ်လုပ်တဲ့ရေခဲမုံပမာဏအများကြီးပိုများလာပါတယ်။တစ်နှစ်လုံးစာလောက်ရှိတဲ့ pistachio series ဆိုရင်အခုရက်ကကုန်သွားပါပြီ။
သူကတော့အီတလီဂျလာတိုရေခဲမုံလုံနည်းကိုအခြေခံပြီးတော့နီးသစ်တွေသုံးကဆန်းသစ်တဲ့အရာတွေကိုဖန်တီးနိုင်သူအဖြစ်စုရီတော်တော်များများရထားသူဖြစ်ပါတယ်။ရေခဲမုံလုံဖို့ပါဝင်ပစ္စည်းတွေကနေရေခဲမုံလုံတဲ့ဆက်ပစ္စည်းတွေအထိအကောင်းဆုံးကုန်ပဲသုံးတာကသူ့အောင်မြင်မှုရဲ့လျှော့ဝှက်ချက်ဖြစ်တယ်လို့ပြောပါတယ်။
Se tu mi dici una parola proprio in termini la semplicità, la semplicità ben fatta.
အကောင်းဆုံးရေခဲမုံဆိုတာကိုတခွန်းနဲ့ပြောရရင်ရိုးရိုးရှင်းရှင်းနဲ့ကောင်းကောင်းလုပ်ထားတဲ့ရေခဲမုံလို့ပြောချင်ပါတယ်။အဲ့ဒီအချက်ကိုကျွန်တော်တို့အမြဲအလေးထားပါတယ်။ကျွန်တော်တို့ရေခဲမုံရဲ့လျှို့ဝှက်ချက်ကဘာလဲလို့မေးရင်ကောင်းကောင်းလုပ်ထားတာကလွဲလို့တခြားလျှို့ဝှက်ချက်ဘာမှမရှိပါဘူး
။ကဘာလဲခီးသွားဧည့်သည်တွေအလားများတဲ့အီတလီနိုင်ငံရောမမြို့တော်မှာတစ်နှစ်ထက်တစ်နှစ်တွေရသည့်အပူချိန်ပိုပိုမြင့်တက်လာနေတာနဲ့အတူဂျလာတိုရေခဲမုံဆိုင်တွေလည်းရောင်းအားကောင်းနေပါတယ်။နွေရာသီအပူဒဏ်ကိုအန်တုနိုင်အောင်လို့ရေခဲမုံစားကျင်ကြတဲ့ရောမမျိုးသူမျိုးသားတွေသာမကနိုင်ငံဆောင်ကဧည့်သည်တွေအတွက်ပုံစံဆုံးအရသာဆုံးဂျလာတိုရေခဲမုံရောင်းကြတဲ့ဆိုင်တွေကလည်းနေရာအနှံ့မှာရှိနေပါတယ်ရှင်။ကျွန်မဆူမြတ်မော်ပါ
။ပတ်စင်ကနာရီကတော့ဒီလောက်ပါပဲရှင် VOE ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပြုလို့ရင်တော့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြပါတယ်ရှင်အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရုရှားရဲ့ cut data ကိုရေရှည်ထိန်းထားဖို့စိတ်ဝင်စားကြောင်း Ukraine ကအင်ကာနီမှာပြောပါတယ်။ဒါပေမဲ့အခုချိန်မှာဒါကြောင့် Ukraine အရှေ့ပိုင်းကိုရုရှားတပ်တွေပိုပြီးပို့ဖို့ကြိုးစားနေတာတွေခက်ခဲသွားနိုင်တယ်လို့ Ukraine ကပြောဆိုလိုက်ပါတယ်။ American Company Boring C ကအပါချီတိုက်ရဟတ်ယာဉ်66စီးဝယ်ယူမဲ့ဒေါ်လာ10ဘီလီယံတန်ဖိုးရှိစာချုပ်ကိုပိုလန်ကအင်ကာနီမှာလက်မှတ်ထိုးလိုက်ပါတယ်။2022ခုနှစ်အင်းကြီးချင်း Ukraine ကိုရုရှားကကျူးကျော်ခဲ့ပြီးကြတဲ့ကပိုလန်နိုင်ငံဟာသူ့ရဲ့လက်နက်ကိုက်တပ်တွေခင့်မိဖို့အရှိန်မြှင့်လှုပ်ဆောင်နေကြတာဖြစ်ပါတယ်။ဆဲလာချာအစ္စရေးဟာမတ်စစ်ပွဲအဆုံးသတ်ဖို့ American ကတန်းနဲ့အီဂျစ်ညှိနှိုင်းသူတွေကနောက်ဆုံးလှုပ်ဆောင်နေကြတာကိုထောက်ခံကြောင်းပြင်သစ်ဂျာမနီနဲ့ဗြိတိန်တို့ကအင်ကာနစ်မှာပူးရဲကြေညာချက်ထုတ်ပြန်လိုက်ပါတယ်။ကျင်းညာချက်မှာတော့ပြင်သစ်သမ္မတ Emmanuel Macron ဂျာမန်ဝန်ကြီးချုပ် Olaf Scholz နဲ့ဗြိတိန်ဝန်ကြီးချုပ် Keir Starmer တို့လက်မှတ်ထိုးထားကြပါတယ်။ Hamas ဖန်ထားတဲ့တရားခဏ်တွေလွှတ်ပေးဖို့နဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေအကန့်အသတ်မရှိပို့နိုင်ဖို့လည်းသူတို့ကတောက်ဆိုလိုက်ကြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းတွက်အစီအစဉ်ထုတ်လို့ရမှုကနန်းလောင်ဖြစ်ပါတယ်။စပိုက်ဆိုင်ရာအင်ဂျင်နီယာက Glenn Campbell ဖြစ်ပါတယ်ရှင်။တော်တရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင် VOA ကိုအပင်းနာစင်တဲ့အတွက်လဲ VOA 1.2 1.3 အလုံးကကျေးဇူးတင်ပါတယ်ကျမသင်္ကီထိုက်ပါရှင်